to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ2019ခုနှစ်ဇူလိုင်လ31ရက်ပုဒ်ဟူးနေ့ညပိုင်းအစီအစဉ်လေးကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီကနေ့ညပိုင်းအစီအစဉ်လေးကိုကျွန်မများကစင်အောင်ကတာဝန်ယူတင်ဆက်ပေးပါမယ်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့မြက်ကိုရီးယားကတာရုတ်ဖြစ်မစ်ဆိုင်တုံးနဲ့ဆင်ကိုအရှိကကန်လွန်ဒေသမှာဒီနေ့ဆော့ပိုင်းမဲ့စမ်းသပ်ဖြစ်လုပ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာ2020ရွေးကောက်ပွဲမှာသမ္မတလောင်းဖြစ်ရှင်ပြန်ဝင်ရည်ချူပန်နေတဲ့ဒီမိုကရက်ပါတီကိုယ်စားလှယ်ရဲ့မနေ့ကကစကားဆက်ထိုးပွဲအတွင်းမှာတော့ကျန်းမာရေးဆက်ရှောက်မှုကိစ္စကိုအထူးအာရုံစိုက်ခဲ့ကြပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့ကိုစော်ဝင်းလန်နဲ့အတူကြီးညာပေးဆောင်ပါပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှနားဆင်ရမယ့်သတင်းစော်ရီမှာတော့စီရင်တင်းမှနေစဲရခိုင်ပြည်နယ်ပုံနှကြိုးမြို့နယ်အတွင်းရန်ကုန်စစ်တွေကားလမ်းပေါ်မှာဒီမနေ့ဘုံနှလုံးဖောက်ကွဲခဲ့တဲ့အပေါ်မှာ
ကျွန်တော်တို့ရောအလောင်းတမိုက်ကျိုးကျိုးခမသတော်ရှိတယ်ဒီဆမားကမင်းမဝဲဖို့နောက်ဘက်ကိုကြားတယ်လေအဲ့ဒီတခါထိုက်ကဘာကောင်တူကြီး
တိတာကန်တူပြောသွားတာပါပြည်စုံကနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူကချင်စစ်ဘေးရှောင်ပြည်သူများကုညီကယ်ဆယ်ရေးကော်မတီနဲ့အမျိုးသားပြည်လည်တင်မြင်ရေးနဲ့ငင်းငင်းရေးဗဟုဌာနတို့နေပြည်တော်မှာဒီရက်ပိုင်းမှာတွေ့ဆုံညှိနှိုင်းခဲ့တဲ့အကြောင်းနှစ်ဖြားယောဂအတွက်အခုလက်ရှိအသုံးပြုနေတဲ့စီးရီကထိရောက်မှုတိတ်မရှိတော့တဲ့အတွက်ကုတုံးအသစ်ရှာဖို့လိုအပ်နေပြီဖြစ်တဲ့အကြောင်းစရဲသတင်းလွှာတွေကိုလည်းနားဆင်ရပါမယ်။သတင်းပတ်စင်ကဏ္ဍကြီးမှာတော့လူလူနဲ့ကျန်းမာရေးကဏ္ဍမြမာရေးတုံ့ပြန်ချက်တို့အပြင်တပတ်တွင်းအားကစားသတင်းလွှာတွေကိုလည်းတင်ဆက်ပေးပါမယ်။ဒီလိုသတင်းလွှာတွေမတိုင်ခင်မှာအခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစောဝင်းလိုင်တို့ကပြောပြပေးပါရှင်။
ဒီနေ့ဆိုရင်မှာပဲမြောက်ကိုရီးယားကတာလိုပြစ်မစ်ဆိုင်တုံးနှစ်ဆင်းကိုစမ်းသပ်ပစ်လုခဲ့ကြောင်းတောင်ကိုရီးယားစစ်တပ်ကပြောဆိုလိုက်ပါတယ်။နျူကလ িয়ার ရေးဆွေးနွေးမှုတွေရှေ့မတွန်းနိုင်မဲ့ဖြစ်နေချိန်မှာမြောက်ကိုရီးယားကသတင်းတပတ်တွင်ဒုတိယအကြိမ်စမ်းသပ်လိုက်တာပါ။နိုင်ငံရှေ့ပိုင်းစိတ်ခဲမြို့ဖြစ်တဲ့ဝန်ဆန်းကနေပြစ်လုလိုက်တဲ့မစ်ဆိုင်တုံးတွေဟာအကွာအဝေးကီလိုမီတာ150အမြင့်ကီလိုမီတာ30လောက်ထိရောက်ခဲ့တဲ့အကြောင်းလဲတောင်ကိုရီးယားပူးတွဲစီးဥစည်းချုပ်များရုံးကပြောပါတယ်။လွန်ခဲ့တဲ့6ရက်ကပက်တင်တန်မစ်ဆိုင်တုံးနှစ်ဆင်းပြစ်လုရမှာတော့အမေရိကန်ကနေစလင်နာဝယ်ယူဖို့တောင်ကိုရီးယားကဆုံးဖြတ်ခဲ့တာနဲ့ပူးတွဲစီးလေးချင်းမဲ့အစီအစဉ်တွေပေါ်တုံ့ပြန်တဲ့အနေနဲ့စမ်းသပ်တာဖြစ်ကြောင်းမြောက်ကိုရီးယားကပြောဆိုထားပါတယ်။ဒီကနေ့ပြစ်လုခဲ့တဲ့မစ်ဆိုင်တွေဟာခဏနေပြန်တန်းခဲ့တာကြောင့်ပြည်ထောင်စုတရင်ပတ်တဲ့စမ်းသပ်ခဲ့တဲ့မစ်ဆိုင်တုံးတွေနဲ့အမျိုးအစားတူညီနိုင်တယ်လို့လည်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။တောင်ကိုရီးယားအမျိုးအစားလုံခြုံရေးကောင်စီကအရေးပေါ်အစည်းအဝေးခေါ်ယူခဲ့ပြီးစမ်းသပ်မှုပေါ်အလွန်မင်းဆိုးရင်ကြောင့်ပြောဆိုခဲ့တယ်လို့ကိုရီးယားကျွန်းဆွယ်မှာငင်းချင်းကျူးပန်းမှုတွေပေါ်အနှုတ်လက္ခဏာတွေထည့်ရောက်လာနိုင်ကြောင်းလည်းသတိပေးခဲ့တာပါ။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲရုရှားလို့အစ်စကန်ဒါတာရိုဖြစ်မစ်ဆိုင်တုံးကိုပုံတကူတိစောက်ထားတဲ့မစ်ဆိုင်တုံးတစ်စင်းကိုလည်းမြောက်ကိုရီးယားကပြစ်လုခဲ့တယ်လို့မီလာထဲမှာလုံးဝလည်းအလားတူစမ်းသပ်မှုတွေရှိခဲ့ပါတယ်။
2020ရွေးကောက်ပွဲမှာသမ္မတထရန့်ကိုဖျောက်ချနိုင်ရေးစူးစမ်းနေကြတဲ့ဒီမိုကရက်ပါတီသမ္မတလောင်းတွေအင်္ဂါနေ့ညကကျင်းပခဲ့တဲ့စကားဆက်ထုတ်ပွဲအတွင်းကျမ်းမာရေးဆောင်ရှောက်မှုဆိုင်ရာကိစ္စကအဓိကအကြောင်းအရာဖြစ်ခဲ့ပါတယ်။ပါတီတွင်းပိုပြီးတိုးတက်တဲ့အယူဆရှိသူလို့သတ်မှတ်ခံထားရတဲ့အထက်လွှတ်တော်မှအလစ်ဇဘက်ဝါရန်နဲ့ဘန်ဒီဆန်ဒါစ်တို့နှစ်ဦးကိုအယူဆသိပ်ပြင်းထန်မှုရှိတဲ့တခြားကိုယ်စားလှယ်လောင်းတွေကထုံနဲ့တက်ခတ်ခဲ့ကြပါတယ်။ဝါရင်နဲ့ဆန်ဒါစ်တို့နှစ်ဦးကလုပ်ငန်းရှင်တွေကတချင်းအမေရိကန်နိုင်ငံသားတန်း150လောက်ကိုပုံလိကကျမကြီးဆောင်ရှောက်မှုတွေပေးနေတဲ့လက်ရှိကျမကြီးဆောင်ရှောက်မှုစနစ်ကြီးတစ်ခုလုံးကိုဖျက်သိမ်းလိုနေကြတာပါ။ဒါပေမဲ့မီရှိဂန်ပြည်နယ်ဒီထရိုက်အမေရိကန်နိုင်ငံရဲ့ကားလုပ်ငန်းမြို့တော်မှာပြုလုပ်တဲ့ဒီစကားစစ်ထိုးပွဲဆက်လိုက်ခရဲကသူတို့နှစ်ဦးရဲ့အယူအဆကိုကြံ90လောက်နေကထုံနဲ့တက်ခတ်ခဲ့ကြပါတယ်။ဟာဗတ်တက္ကသိုလ်ကဥပဒေပါမောက္ခဟောင်းဝါရင်နဲ့သူ့ကိုယ်သူဆိုရှယ်လစ်ဒီမိုကရက်လို့ခေါ်ဆိုနေတဲ့ဆန်ဒါစ်တို့နှစ်ဦးဟာကာလရှည်ကြာစွာနိုင်ငံရေးမဟာမိတ်တွေအဖြစ်တွင်တွေ့ရတည်လာခဲ့ကြတာပါ။ကျမကြီးဆောင်ရှောက်မှုလုပ်ငန်းကိုအစိုးရကကြီးကြပ်ကင်တွယ်တင်နေဆိုတဲ့သူတို့ရဲ့အယူအဆတွေကိုနှစ်ဦးစလုံးကခုခံကာကွယ်ခဲ့ကြပါတယ်။အခုဝါရင်နဲ့ဆန်ဒါစ်တို့အဆိုပြုနေတဲ့အစိုးရကကင်တွယ်မယ်ဆိုတဲ့ကိစ္စကိုတယောက်ကမှထဲမပြောခဲ့ကြပဲ2018ခုနှစ်မှာကျင်းပခဲ့တဲ့ဂျာကာလာရွေးကောက်ပွဲမှာဒီမိုကရက်ပါတီကအရင်ရှိနေတဲ့အောက်လွှတ်တော်အမှတ်140ထဲပိုပြီးအနိုင်ရခဲ့တယ်လို့ကော်လိုရာဒိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဂျွန်ဟစ်ကန်လူပါကပြောပါတယ်ကိုယ်စားလှယ်လောင်းအများစုကတော့ကျန်းမာရေးဆောင်ရှောက်မှုနဲ့ပတ်သက်လို့လက်ရှိတည်ရှိနေတဲ့ဝင်ငွေနည်းသူတွေအတွက်စီမံပေးထားတဲ့ဥပမာကေယားကိုဆက်ထားရှိတာအပါအဝင်အစိုးရနဲ့ပုဂ္ဂလိကကုမ္ပဏီတွေပူးတွဲလှုပ်ဆောင်တာကိုလိုလားကြပါတယ်
ငင်းကြီးအတွက်အရေးကြီးတဲ့စီနိုဘယ်တစ်ခုဒီသတင်းပတ်နောက်ပိုင်းကတားနိုင်ငံမှာချင်းပါရမှာ18နှစ်ကြာအာဖဂန်စစ်ပွဲအဆုံးသတ်နိုင်ရေးအတွက်အမေရိကန်နဲ့သဘောတူညီချက်ရဖို့မျှော်လင့်ထားတဲ့အကြောင်းတာလီဘန်ဘက်ကပြောလိုက်ပါတယ်။နှစ်ဖက်ကြားတနင်္လာနေ့ကကြိုးပမ်းခဲ့ကြပြီးတဲ့နောက်အရေးကြီးတဲ့ကိစ္စတွေအားလုံးနဲ့ပတ်သက်တာတွေပေါင်းနဲ့မူချင်းတရက်ကိုရေးဆွဲနိုင်လို့နှိပါအခြေအနေဖြစ်ရောက်ခဲ့တဲ့အကြောင်းလဲတာလီဘန်ကိုယ်စားလှယ်ဘက်ပြောခွင့်ရသူဆူဟေးရှိုင်ဟင်းကပြောခဲ့တာပါ။တာလီဘန်စစ်ဆေးညှိနှိုင်းရေးအဖွဲ့အနေနဲ့လှုပ်ရှားရှိရာတွေကိုလှုပ်ဆောင်ခဲ့ပြီးဖြစ်တဲ့အကြောင်းနဲ့ အမေရိကန်ဘက်ကပြန်စင်းစားတာဓမ္မမောင်ရင်လဲစွန့်နေဝဲလုပ်ငန်းစဉ်တွေအဆုံးသတ်နိုင်အောင်ရှေ့ဆက်မလားဆိုတာကတော့အမေရိကန်ဘက်မှသာမူတည်နေတဲ့အကြောင်းလဲပြောဆိုသွားကြတာပါတာလီဘန်ကိုယ်စားဖွဲ့ပြောခွင့်ရသူကစွန့်နေဝဲချင်းပတ်မဲ့အချိန်တိကျမပြောရင်လည်းတပ်တွေရေသွင်းရေးကိစ္စအတွက်သဘောတူညီချက်ရမယ်လို့မျှော်လင့်ထားတဲ့အကြောင်းပြောဆိုခဲ့ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာသတင်းတစ်ပတ်ကျော်ကြာရောက်နေတဲ့အမေရိကန်စစ်စဲညီနေရေးဖွဲ့ခေါင်းဆောင်ဇယ်မစ်ခါလီဇက်ကတော့တာလီဘန်နဲ့ဆွေးနွေးဖို့ကာတာနိုင်ငံကိုသွားမယ်ကြောင်းတူတာလူမှုကွန်ရက်ကနေဒီနေ့ပဲပြောခဲ့တာပါတာလီဘန်ဘက်ကလုံဆောင်ရှိရာတွေကိုလုံမဆွေးတော့အမေရိကန်ဘက်ကလည်းလုံရမယ့်အပိုင်းကိုစောင့်ရသွားမှာဖြစ်ပြီးကျိုးပန်းညီနိုင်ထားတဲ့အတိုင်းသဘောတူညီချက်ရမယ်လို့လည်းပြောဆိုသွားခဲ့ပါတယ
်အာဖဂန်နစ္စတန်နိုင်ငံအတွင်းဟီရတ်နဲ့ကန္ဒဟာမြို့နှစ်ခုကြားကအဝေးပြေးလမ်းပေါ်မှာဘတ်စကားတစ်စီးကိုလမ်းပိတ်ထောင်ပုံထိသွားတဲ့အတွက်အနည်းဆုံးလူ34ဦးသေဆုံးပြီး18ဦးထိခဲ့ဒဏ်ရာရသွားတယ်လို့နိုင်ငံအနောက်ပိုင်းမှာရှိတဲ့လူကြုံရေးအရာရှိတွေကပြောပါတယ်။ပောက်ကွဲမှုကြောင့်အမျိုးသမီးနဲ့ကလေးငယ်တွေအများစုသေဆုံးလာတဲ့ဘတ်စကားပောက်ထွက်သွားတယ်လို့ဒေသဆိုင်ရာအာဏာပိုင်တွေကပြောပါတယ်။ဒဏ်ရာရတဲ့သူတွေကိုကုသမှုပေးဖို့ဟီရတ်ဒေသန္တရဆေးရုံကိုခေါ်ဆောင်သွားတယ်လို့ဆိုပါတယ်။တိုက်ခိုက်မှုကိုဘယ်သူလုပ်တယ်ဆိုတာတော့ထုတ်ဖော်ပြောဆိုလာသူမရှိသေးပါဘူး။ဒါပေမဲ့ဒီဒေသဟာတာလီဘန်အဖွဲ့တွေချေကွပ်ယူလှုပ်ရှားနေတဲ့နေရာဒီအစိုးရအရာရှိတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကိုအလားတူတိုက်ခိုက်မှုတွေပြုလုပ်လို့ရှိပါတယ်။အမေရိကန်အရာရှိတွေနဲ့တာလီဘန်တို့အကြားညဉ့်ညံရေးဆွေးနွေးမှုတွေပြန်ဆဖို့စီစဉ်ထားတဲ့ကြားကပဲအခုလိုတိုက်ခိုက်မှုဖြစ်သွားခဲ့တာပါ။တာလီဘန်တို့ကလုံခြုံရေးအတွက်အာမခံပေးမယ်ဆိုတဲ့ကတိပြုချက်နဲ့အာဖဂန်မှာရှိတဲ့အနေငယ်ငါတပ်ဖွဲ့တွေပြန်ရုပ်သိမ်းမဲ့အချိန်ဇယားတတ်မှတ်နိုင်ရေးအတွက်ဆွေးနွေးကြမှာဖြစ်ပါတယ်။2019ခုနှစ်ရဲ့ပထမ6လအတွင်းအာဖဂန်နစ္စတန်နိုင်ငံထဲမှာအယက်သား4000တေဆုံးဒါမှမဟုတ်ထိခိုက်ဒဏ်ရာရခဲ့တယ်ဆိုတဲ့ကုလသမဂ္ဂရဲ့အစီအစဉ်ကထွက်လာပြီးနောက်တစ်နေ့ဒီကနေ့မှတိုက်ခိုက်မှုဖြစ်သွားကြတာပါ
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9300တိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနေ့တွေမှာတိုင်းမီတာ190 kHz 1505နဲ့ပြောထုတ်လွှင့်ပေးပါတယ်ရှင
်ဒီအမေရိကန်စံမြန်မာပိုင်းအစီအစဉ်ရဲ့ပုံထုနေ့ညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံလေအဖွဲ့ဖြစ်တဲ့အရှိတောင်အရှာနိုင်ငံများတင်အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့ထိုင်းနိုင်ငံဘန်ကောက်မြို့ကအစည်းအဝေးမတိုင်ခင်ဒီကနေ့မှာပဲအဖွဲ့ဝင်နိုင်ငံတွေကတပ်တမန်တွေထိုင်းဝန်ကြီးချုပ်ပရယုတ်ချန်ကိုချာနဲ့တွေ့ပါတယ်။အာဆီယံနဲ့ဆက်ဆက်အစည်းအဝေးတွေအတွင်းမှာတော့ဒေသခံပြည်ထနာတွေဖြစ်ကြတဲ့တောင်တရုတ်ပင်လယ်ပြင်တွင်းနယ်မြေပိုင်ဆိုင်မှုကိစ္စ၊နျူကလ িয়ার ရေးဆွေးနွေးမှုတွေနဲ့လုံခြုံရေးချင်းချောက်မှုအန္တရာယ်တွေကိုဦးစားပေးဆွေးနွေးမယ်လို့လည်းမျှော်လင့်ထားကြပါတယ်။တောက်ချန်နေထိချင်းပါသွားမဲ့အစည်းအဝေးတွေမှာတက်ရောက်နေတဲ့မြန်မာနိုင်ငံကအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနဝန်ကြီးဦးကျော်တင်ကတော့အာဆီယံစိုးရချင်းချင်းဆိုင်ရာလူ့ခွင့်ရေးကော်မရှင်ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့တယ်လို့ရှစ်တောင်အရှာနျူကလ িয়ার လက်နက်ကင်းမဲ့ဆောင်ဆိုင်ရာကော်မရှင်စည်းဝေးတွေကိုတက်ရောက်ခဲ့တဲ့အကြောင်းလည်းမြန်မာနိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့အလို့သဘောညစာစာပွဲမှာတော့အင်ဒိုပစိဖိတ်ဆိုင်ရာအာဆီယံရဲ့သဘောထားအမြင်တောင်တရုတ်ပင်လယ်ပြင်ရေးနဲ့ရခိုင်ပြည်နယ်ရေးအာဆီယံနဲ့ပူးပေါင်းဆောင်ရွက်နိုင်မဲ့နည်းလမ်းတွေနဲ့ပတ်သက်ပြီးတော့လည်းအာဆီယံဆက်စစ်လေးလာရေးအဖွဲ့ရဲ့အကြံပြုချက်တွေကိုဆွေးနွေးခဲ့တယ်လို့လည်းဖော်ပြထားပါတယ်။ထိုင်းနိုင်ငံရဲ့ဝန်ကြီးဒွန်ပရမော့ဝန်နိုင်နဲ့မနေ့စောပိုင်းကတွေ့ဆုံရမှာလဲနှစ်နိုင်ငံကြားကိစ္စတွေအပြင်ရခိုင်ပြည်နယ်ကနေရက်ဆုံခေါ်သွားသူတွေပြန်လည်လက်ခံရေးအာဆီယံကဝန်ဝန်ကူညီနိုင်မဲ့ကိစ္စတွေကိုဆွေးနွေးခဲ့တယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်။
ဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုအဆင်ပြေချောမွေ့စွာပြန်နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအကြားဂျားဝင်ဆောင်ရွက်ပေးလို့ကြောင်းဂျပန်နိုင်ငံကအင်္ဂါနေ့မှာအဆိုပြုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဒေါက်တာ AK Abdul Momen နဲ့အင်္ဂါနေ့မှာပူးတွဲကျင်းပတဲ့သတင်းသာရှင်းလင်းပွဲအတွင်းနိုင်ငံသားရေးဝန်ကြီးတာရိုကိုနိုကအဲ့ဒီလိုအဆိုပြုလိုက်တာပါ။ဒုက္ခသည်တွေနေရပြန်ရေးမြန်မာဘက်ကလိုအပ်တာတွေလှုပ်ဆောင်ပေးဖို့ကိုလည်းဝန်ကြီးနှုတ်ကထည့်သွင်းပြောကြားခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်ကို၃ရက်ကြာအလဲပတ်ရောက်ရှိနေတဲ့ဝန်ကြီးတာရိုကိုနိုဟာကောက်စက်စပစားမှာရှိတဲ့ရဟညာဒုက္ခသည်စခန်းတွေကိုလည်းတွားရောက်လေ့လာခဲ့ပါတယ်။ဂျပန်နိုင်ငံရဲ့ဝန်ကြီးတာရိုကိုနိုဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့ဒီကနေ့နေပြည်တော်မှာတွေ့ဆုံပြီးရခိုင်ပြည်ပခန့်ကိုကူညီဖြည့်ရှင်ပေးရေးအပါအဝင်မြန်မာနိုင်ငံရဲ့ဒီမိုကရေစီအတွင်းကုပြောင်းရေးလုပ်ငန်းစဉ်တွေနဲ့ပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းတွေမှာဂျပန်ကကူညီပေးသွားမယ့်အရေးတွေကိုဆွေးနွေးခဲ့ကြကြောင်းမြန်မာနိုင်ငံရဲ့ဌာနကသတင်းထုတ်ပြန်ထားပါတယ်။ဒုက္ခသည်တွေဌာနေပြန်လာနိုင်ရေးပြင်ဆင်မှုတွေနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နဲ့မြန်မာအကြားဆွေးနွေးမှုတွေဟာတိုးတက်မှုရှိကြောင်းမြန်မာနိုင်ငံရဲ့ဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးမြတ်ပြူကောင်းဆောင်နဲ့မြန်မာကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံတဲ့မှာဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကတင်းနှင်းလာနေမှာပြောခဲ့ကြပါတယ်။မြန်မာနိုင်ငံရဲ့ဌာနအမြဲတမ်းအတွင်းဝန်ဦးမြတ်သူနဲ့အဖွဲ့ဟာကောက်ဆက်ပဇားကကုတုပလောင်ဒုက္ခသည်စခန်းအတွင်းမှာရှိတဲ့ဒုက္ခသည်ခေါင်းဆောင်တွေနဲ့လည်းတွေ့ဆုံပြီးဒုက္ခသည်တွေနေရာပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ဆွေးနွေးမှုတွေဆက်လက်ပြုလုပ်သွားမယ်လို့ပြောပါတယ်။မြန်မာကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်ကိုနေရာကြတွားရောက်ခဲ့တာဖြစ်ပါတယ်။
အမေရိကန်နဲ့တရုတ်နိုင်ငံကစစ်ဆင်ညှိနှိုင်းသူတွေရဲ့နောက်ဆုံးအကြိမ်ဆွေးနွေးမှုကိုရှန်ဟိုင်းမြို့မှာဒီကနေ့ဆုံးသတ်ခဲ့ပြီးအမေရိကန်မှာစက်တင်ဘာလနဲ့ဆက်လက်ဆွေးနွေးဖို့လည်းသဘောတူလိုက်ကြပါရဲ့အမေရိကန်သမ္မတအင်ပီရိုကတော့ဆွေးနွေးမှုတွေကအပြုသဘောဆောင်ကြောင်းပြောခဲ့တယ်လို့နည်းပညာတွေအထင်းကျက်လွှတ်ပြောင်းခိုင်းတဲ့ကိစ္စညာနာဥစ္စာမူပိုင်ခွင့်နောက်ကင်းတွင်းကုန်ကုန်ကင်းလွတ်ခွင့်နဲ့စက်ပြိုးရေးထွက်ကုန်ကိစ္စတွေကိုဆွေးနွေးခဲ့တဲ့အကြောင်းပြောပါရဲတီယိုဆူရဲ့ရှင်ဝါသတင်းဌာနကလည်းဆွေးနွေးမှုတွေကပွင့်လင်းပြီးပြည့်စုံမှုနဲ့အပြုသဘောဆောင်ကြောင်းပြောခဲ့တာပါတရုတ်နိုင်ငံရဲ့ပြည်တွင်းလိုအပ်ချက်အရအမေရိကန်လက်ရထွက်ကုန်တွေကိုတိုးမြှင့်ဝယ်ယူရေးကိစ္စဆွေးနွေးခဲ့တယ်လို့လည်းဖော်ပြထားပါရဲအမေရိကန်နဲ့တရုတ်ကိုယ်စားလှယ်မနေ့ကအလုပ်သဘောညစာစားခဲ့ကြတယ်လို့ဒီနေ့နေ့တစ်ရက်လောက်ကိုလည်းဆွေးနွေးညှိနှိုင်းခဲ့ကြပြီးနောက်မှာတော့အမေရိကန်ကိုယ်စားလှယ်နေရက်ပြန်မှုနေ့စစ်ကိုသွားခဲ့ကြတာပါရှန်ဟိုင်းမြို့မှာအမေရိကန်ကိုယ်စားလှယ်အင်္ဂါနေ့ကရောက်လာချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့2020ပြည့်ရွေးကောက်ပွဲနောက်ပိုင်းကုန်သွယ်ရေးဆွေးနွေးညှိနှိုင်းမှုတွေနဲ့ပတ်သက်လို့တရုတ်နိုင်ငံကိုသတိပေးပြောဆိုခဲ့ပါရဲချိန်တော့မှရလာမယ်သဘောတူညီချက်ဟာမြန်မြန်ဆန်ဆန်ရမယ်သဘောတူညီချက်တော့ကောင်းနိုင်မှာမဟုတ်ဘူးဆိုပြီးတတိပီပြောခဲ့တာပါသမ္မတရွေးကောက်ပွဲမှာနောက်တစ်ချိန်ပြန်နိုင်ရခဲ့မယ်ဆိုရင်ဆွေးနွေးညီနိုင်မှုပိုပြီးခက်ခဲလာနိုင်တယ်လို့သဘောတူညီမှုလုံးဝမရတဲ့အထိဖြစ်ကောင်းဖြစ်နိုင်တယ်လို့လည်း Twitter လူမှုကွန်ရက်ကနေသမ္မတဆန်ကတတိပီခဲ့ပါတယ
်ဟောင်ကောင်ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့လူ20တဲ့မင်းရဲ့ကိုအဓိကယုံဖြစ်စေမှုဆွဆဲခြင်းနဲ့ဒီကနေ့ဗိုလ်ထုနေမှာယုံတင်တရားဆွဲဆိုလိုက်ပါတယ်။ဒါဟာပြီးခဲ့တဲ့လမှာစတင်ခဲ့တဲ့ဟောင်ကောင်ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးအပြင်းထန်ဆုံးဆွဲချက်တင်တာလည်းဖြစ်ပါတယ်။ဆန္ဒပြသူတွေကိုထောက်ခံတဲ့သူတွေကလည်းမုတ်တဲထန်စွာရောက်နေတဲ့ကြားကပဲတရားရုံးရှိမှစူဝေးရောက်ရှိလာပြီးတံပြန်ကြွေးကြော်ခဲ့ကြပါတယ်။ကိုယ်ပိုင်အုပ်ချုပ်ခွင့်တစ်စက်တစ်ပိုင်းရထားတဲ့ဟောင်ကောင်ကျွန်းပေါ်တရုတ်ပြည်မှကြီးရဲ့ဩဇာလွှမ်းမိုးမှုကိုဆန္ဒပြသူတွေကစန့်ကျင်နေကြတာဖြစ်ပါတယ်။အဓိကယုံဖြစ်စေမှုနဲ့တရားဆွဲဆိုထားတဲ့လူ44ဦးရှိသလိုတခြားလူတဦးကိုတော့ဒုတ်တွေဓာတ်တွေကင်ဆောင်မှုနဲ့ဆွဲချက်တင်ထားတယ်လို့ဟောင်ကောင်ရဲတွေတပ်ဖွဲ့ကအင်္ဂါနေ့နောက်ပိုင်းမှာပြောပါတယ်ဒီဆန္ဒပြပွဲတွေဟာလမ်းတွေကိုပိတ်ဆို့တာခြံဝင်းအကအယံတွေကိုချိုးဖျက်တာနဲ့လမ်းဆိုင်ဖို့တွေကိုဖျက်ဆီးတဲ့အပြင်ရဲအရာရှိတွေကိုဂဲတွေတန်တုပ်တွေတုံးပြီးတိုက်ခိုက်ခဲ့တယ်ဆိုတော့ပြစ်မှုကျူးလွန်ခဲ့ကြောင်းတရားဥပဒေစိုးမိုးရေးဌာနကထုတ်ပြန်တဲ့ကြေညာချက်မှာပေါ်ပြပါတယ်
ဟုတ်ဒုနည်းညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းလိုင်တို့ပြောပြပေးခဲ့တာပါရှင်။ VOA ကထုတ်လွှင့်ပေးနေတဲ့ Radio Season တွေကို VOA ရဲ့ Internet စာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းကျမတို့အခုထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့သတင်းလွှာတွေကိုထုတ်လွှင့်ပေးပါမယ်။စီရတမနီရဲ့ရခိုင်ပြည်နယ်ပုံနှကျုံမြို့နယ်အတွင်းရန်ကုန်စစ်တွေကားလမ်းပေါ်မှာဒီမနေ့ဘုံနှလုံးကွဲခဲ့ပြီးတော့ထိခိုက်ဒဏ်ရာရသူတော့မရှိခဲ့ပါဘူး။မနေ့ကလည်းမြို့နယ်၅မြို့နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားမှာတိုက်ပွဲဆက်တိုက်ဖြစ်ပွားနေပါတယ်။ဒီအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်ပုံနှကျုံမြို့နယ်ပက်ခွက်ကျေးရွာမြောက်ဖက်စစ်တွေရန်ကုန်ကာလမအပေါ်ဒီမနေ့ပိုင်းမှာဘုံပောက်ကွဲမှုဖြစ်ပွားခဲ့တယ်လို့ဒေသခံရွာသားတူကပြောပါတယ်
။ဘုံပောက်ကျင်းနေတဲ့ဆုံးကဘောထောင်မှမလဲအဲဖုံးကျောင်းနေမှာဘုံပောက်ရွာနဲ့ပြောင်းကျန်တဲ့ဖုံးကျောင်းကျန်နေမှာအဲ့ဒါကားတွေကိုပိတ်ထားတယ်လေခဏလေးပိတ်တာတနားရီတော့
ဘုံပောက်ကွဲပြီးစစ်တွေရန်ကုန်ကာလတွင်ကားသွားလာမှုကိုယာယီပိတ်ထားတယ်လို့နေမြေခန့်လုံခြုံရေးတပ်ဖွဲ့တွေကနေလမ်းလျှောက်နဲ့ကျေးရွာတွင်ရှာဖွေစစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့သူကဆိုပါတယ်။ဘုံနှလုံးပောက်ကွဲမှုမှာထိခိုက်မှုတွေမရှိပေမဲ့ဒေသခံရွာသားတွေအနေနဲ့စိုးရိမ်ထိတ်လန့်မှုတွေရှိနေတယ်လို့ဒေသခံတွေကဆိုပါတယ်။မနေ့ကလည်းရတိတ်တောင်မြို့နယ်ကလားချောင်းကျေးရွာကြားနဲ့မယူရှင်မနှက်ကုန်းနီးမှာပြစ်ခတ်တံကြားနေရတယ်လို့ကလားချောင်းကျေးရွာအုပ်ချုပ်ရေးမှူးဦးလှရွှေကပြောပါတယ်။
ကျွန်တော်တို့ရွာအလောင်းတမိုက်ကျိုးကျိုးခမတတော်ရှိတယ်ဒီရှင်မင်းမင်းမွေးဖို့နောက်ဘက်ကိုကြားတယ်လေအဲ့ဒီတခါတခါကဘာကောင်တခုတို့ကြားတယ်ဘာကောင်ကြားလို့ကျွန်တော်တို့ရွာလေးစုသွားတာပဲဒိန်းနဲ့ပေါကြီးတို့ကျွန်တော်တို့ကိုတိုက်တာတော့စေမင်းခန့်လိုက်ကြတယ်လက်နာကြီးကြီးကတော့ငေါင်းငေါက်ကြတယ်လက်နာကြီးကတော့ခမလို့မရဘူး
တိုက်ပွဲဖြစ်ပွားစဉ်မှာကလားချောင်းကြီးရွာသားတွေကလည်းတချမ်းနီးဆက်ရရွာတွေဘက်ကိုသိမ်းရှောင်နေရတယ်လို့ကြီးရွာအုပ်ချုပ်ရေးမှူးကပြောပါတယ်ဒီရတိတ်တာမြို့နယ်ကလားချောင်းကျေးရွာနီးဖြစ်ပွားတဲ့တိုက်ပွဲမှာရခိုင်လက်နက်ကိုင်အေအေဖွဲ့ကနေတိုက်ခိုက်ခဲ့တာလို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
။ဇူလိုင်လ30ရက်နေ့မှာပဲနေ့လယ်2နာရီ30မိနစ်ချိန်မှာဒီရတိတ်တော်မြို့နယ်ကလားချောင်းရွာနဲ့ဒီမကြီးချောင်းရွာကြားမှာအင်အားစစ်စင်လောက်ပါတဲ့ဗမာစစ်ကြောင်းကိုဒီကျွန်တော်တို့ရခိုင်တပ်တော်ကနေပြီးတော့ဟိုကြားကြားတိုက်ခိုက်ခဲ့တာရှိဒီမိနစ်အနည်းငယ်တိုက်ပွဲဖြစ်တဲ့ဆိုပေမဲ့လို့ရန်သူဘက်ကနေပြီးတော့5ဦးကြာဆုံးပြီးတော့ဒဏ်ရာရတဲ့သူတွေလည်းအများအပြားရှိတယ်ဗျ။
မနေ့ကတရက်ထဲမှာပဲရတိတ်တောင်ဘူတိတောင်မြောက်ဦးကြောက်တော်နဲ့ချင်းမြင့်နဲ့ဘလဝါမြို့နယ်ထဲမှာပိုက်ပွဲငန်းနေရာဖြစ်ပွားခဲ့ကြောင်းခိုင်တုခကဆက်ပြောပါရယ်
၃၀ရက်နှစ်မနေ့9နာရီလောက်မှာဘူတိတောင်မြို့နယ်ဘူလိုင်းရွာနဲ့ဒီခိုင်တုပေါက်ရွာအကြားမှာ
เออคนนั้นเสียเราสิได้ดีประมาณสิได้ยี่สิบจังตัวคู่จันนโรรักขันเจ้าตัวประกันนี่วิโรจ้าเสียเต็มเขี้ยสิเดียวดูคู่กาเจ้าตัวมีเงินดีไหลมาอยู่ในสิงห์ชงอยู่อาเจ้ามาดีเออเนี่ยงานสิเราสิได้ประมาณสิจังตัวจันนโรรักขันเจ้าตัวประกันนี่เจ้าเสียเต็มเขี้ยสิเดียวมีเงินเอาตัวกันเนี่ยดีบุญยามมีอยู่อาเจ้ามาประมาณสิจังตัวจันนโรรักขันเจ้าตัวประกันนี่วิโรจ้าเสียเต็มเขี้ยสิเดียว
แล้วตอนนี้อาการเราเปล่าไม่รู้เนี่ยแค่ไปมาเอริมาจันนโรรักขันเจ้าตัวโอ้ทศิษย์เสียงพูดแต่เราเนี่ยยันตุสิจังโอ้จันนโรรักขันเจ้าตัวยังสไนบ้าจับมือดีกับตัวยาพิฆาตขี้ราชีเดอริมายันตุเบก้าต้องจ้าส่งเราเนาะมันนี่ก็เลยบุรีรัมย์อยู่ในอุยินดาจีว่าเพิ่มมาแต่ว่าพี่ป้ามูไม่ใช่แค่เพิ่มยามาเสด็จเบก้าแล้วเนี่ยจีตัวเนี่ยพิฆาตมูดีสิเนี่ยเซลูตุกัสสุบาร์เร
ตีได้กว่าเดือนยามาเสด็จเบก้าเซลูเทมันเนี่ยจ้าส่งแค่เดือนหนึ่งเอเบก้าพิจารณาหนีบีตีชาตีไม่พิวนายเดียวบ่มันนี่ก็เนี่ยตีกันนี่ผมบอกว่ามูเนี่ยตายป่วยเช่นนี้กูตีสิบุตำรวจเรียกมาจันจ่ายพวกตัวเองบุผมมุ่งส่งมินหงบุเสด็จไปมีเงี้ยมาผมบอกว่ามูเช่นนี้กูไม่ตีสิบุแม่มันนี่ก็ตายป่วยพิจารณาจ้าคู่ลูกเดียวว่าเลย
มันนี่เรื่องว่าเราโอ้ยเลยจะมาที่ดีมุที่ใครเลยสิเดอเนี่ยเดี๋ยวก็จะยันดีกันสิบุมาเ
ဒီမှာလည်းကျွန်တော်တို့ကဖိထိုက်အားရရှိမှုရှိပါဘူး။ရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေကျယ်ပြန့်စွာဖြစ်ပွားနေပြီးဒေသခံကြေးဝါဒ9900ကျော်ဟာလည်းစစ်ဘေးတိမ်းရှောင်နေရဆဲအခြေအနေမှာရှိနေပါတယ်ခင်ဗျာ။
နိုင်ငံဝင်ဆက်သွယ်မြန်မာနိုင်ငံဆိုင်ရာထိတန်းရောက်သတင်းလှတပုတ်ကိုထုတ်လွှင့်ပေးပါဦးမယ်။မြန်မာနိုင်ငံဆိုင်ရာ American တန်ယုံ Facebook လူမှုကွန်ရက်ပေါ်မှာတင်ထားတဲ့စာတစ်ခုမှာဗုဒ္ဓရုပ်ပွားတော်လို့ဖော်ပြထားတဲ့ပကြီကားတစ်ခုနဲ့ပတ်သက်လို့ဝေဖန်ကန့်ကွက်မှုတွေရှိနေချိန်မှာအမျိုးသားရေးဝါဒီဦးဆောင်ဆရာတော်တပါးကတန်ယုံကိုတရားစွဲမယ်လို့ဆိုပါတယ်။ American တန်ယုံ ဘက်ကတော့ ဒီ post ကိုလူမှုကွန်ရက်ပေါ်ကနေပြန်ဖြုတ်ချထားတယ်လို့ဒီဖော်ပြချက်ဟာဘာသာရေးအရထိခိုက်စော်ကားလူတွေသဘောမဟုတ်ဘူးလို့ဖြေရှင်းချက်ထုတ်ထားပါတယ်။ဒီအကြောင်းကို VOE
မြန်မာပိုင်းသတင်းတောက်ကိုထည့်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံလူမှုကွန်ရက်စာမျက်နှာမှာဗုဒ္ဓရုပ်ပွားတော်ပကြီကားကိုနင်းနုတ်နှာခေါင်းစီးတက်တဲ့ပုံတင်ခဲ့လို့မကွေးကျောင်းနဲ့ဆရာတော်က American တန်မကြီးပါဝင်ပကြီဆရာနဲ့လူမှုကွန်ရက်မှာတင်ခဲ့တဲ့လူတွေကို
တောင်းလာညှို့နှက်စီမှုနဲ့တရားရုံးဥတိုက်ဆောက်သွားမယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်လို့မကွေးကျောင်းနဲ့ဆရာတော်ဥပမောခကအခုလိုမိန့်ပါတယ်။အဲဘုန်းကြီးတို့ရေဗုဒ္ဓဘုရားပုံကိုအသက်ရှူပြည်လာမျက်နှာမှာတတ်ထားတယ်။အဲဒီမျက်နှာမှာတတ်ထားတဲ့ဘုံဟာမိမသားတို့ဤအောက်ခံပုံနဲ့မှားနိုင်တယ်၊ရှင်ညွန်ရာပွဲရာကိုမဆောင်ဘူး။မသမာသောအကြံဖြင့် ဗုဒ္ဓဘာသာကိုကျွမ်းဝအောင်လှုပ်ဆောင်နေခြင်းကြောင့်ဆရာတော်မအမေမြန်မာနိုင်ငံဆိုင်ရာအမေရိကန်သားမှာသကောမာဖီရှင်နဲ့သကောမာဖီရှင်နဲ့တကွာအဲ့ဒီပကြီးသားကိုဆွဲတဲ့ပုဂ္ဂိုလ်အွန်လိုင်းမီဒီယာကိုတင်သောပုဂ္ဂိုလ်တို့ကို မနက်ဖြန်ကဆယ်နာရီမှာကမာရစ်တရားရုံမှာဥရိုက်လျှောက်သွားမှာပါအခုလိုတရားရုံဥတိုက်လျှောက်တာဟာတပ်ဆိုင်ရာအစိုးရတာဝန်ရှိသူတွေပြင်တာနာရေးဝန်ကြီးဌာနကမတားမိတဲ့အတွက်ပြုလုပ်ရတာဖြစ်တယ်လို့လဲဆိုပါတယ်တရားရုံကိုဥတိုက်လျှောက်မယ်တရားလူဆရာတော်ဥပမောကဘက်ကတော့တောင်းပန်မယ်ဆိုရင်ခွင့်လွှတ်ပေးမယ်လို့ဆိုပါတယ်တောင်းပန်တဲ့နေရာမှာပြည်ပြည်မြင်မြင်တောင်းပန်မှုလို့မြန်မာအသံပြင်ပ ဘုန်းကြီးတို့မလူလားပါဘူးတဦးနဲ့တဦးမုံပွားမာတွေလည်းမလူလားပါဘူ
းကျွန်မရှင်းနေတယ်ဥပဒေထောက်ကူပြီးအတွက်ဥပဒေဦးကြီးကတော့အမေရိကန်တာဏတ်ကြီးကိုတန်တမာကျင်းလွှတ်ခွင့်သဘောတူညီချက်တွေကတရားစွဲဆိုလို့မရဘူးလို့ဆိုပါတယ
်တာမတ်ကြီးကတန်တမာထောက်ခွင့်လာထားတဲ့ပုံစံဖြစ်တဲ့ကြောင့်မလို့တာမတ်ကြီးကိုတရားစွဲလို့မရပါဘူးခင်ဗျာအတရားရုံးကလည်းလက်ခံလို့မရှိပါဘူးအဲ့ဒါတော့အပြေချပါပဲခင်ဗျာတရားဥပဒေကမှန်တယ်ဆိုရင်တရားစွဲခွင့်တော့ရှိပါတယ်အော်ပြကော့ဆော့အချင်းမော်လေကော့ဆော့အချင်းပေါ်ပေါက်တယ်ရှင်ပေါ့သာတမကြီးအတမကြီးလို့ခွင့်ပေးထားတဲ့ပုံစံလေးဖြစ်တယ်ဟုတ်ဒါလည်းပို့စတာနေပြီးတော့အမေရိကန်နိုင်ငံကတင်ထားတဲ့ဟာလေအဲ့ဒီကူလေဖေချလိုက်ပြီးဖြစ်တဲ့ကြတော့ဘူးဒီပေါ်မှာတရားစွဲဆိုတာအကြောင်းမပေါ်ပေါက်တော့ဘူးလို့ကျွန်တော်တို့ကတော့ယူလိုက်ပြီးစလို့ရတယ်အခုပြင်ကတော့တမန်ကြီးလို့ခွင့်ရလုံးဝတရားရုံးကတောင်းဖေချမှာပြကြပါတယ်လက်ခံလို့ပြရပါဘူး
အမေရိကန်တန်ယုံဘက်ကတော့
We've seen the news report and are following any ensuing developments. The United States respects all religions and cultures.
American Bianuha, Alondo Gogre, Pada Adidine, Hinje Muriku, Liza Vale, a good journey at Bazigajaha, go a dying wine drink, little Ninyamu Yulu, Kesaya Bibo, Lunga Nupinya Shinui, Timmy Usajabigu, Topo, Piatari, Nanga, Nupinya, Buwang play, a season, Yajira, the Kupjabale, American Bayon Nine, Katiga Alpia, Lopu, Yuja Shibabu, Chibaro Nine, Lulaswa, Topo, Josu, go into a Kaima Yati Javale. Mula Yuejete, Deep Jibia Wagani, Pamunjin, Tending Devonari, a dre, Swinizia, a young yari, Trouble Gong, Trouble Lali Melu, Nyole Mane, Tomorrow Nine, Alondo Gore, Pada Adirine, Jinje Murigo, Liza, a young Talang Bioine, the Mabigurine, American Dirija, Chichi, Yinimu, Dota Sibu, Suraga, Tomorrow Yimanje Pepsibarishi.
A cool and a set charming up, Yamanga Sanya, American Tayu, Lumuku, and Saminama, Yamalumere, Tango, Portutare. Inside out, Mia, Paji Babago, Tinare, Tabuma, a cooler pone, Timio, Pibare, Tabon Demi Majagimabe, Tayon Bagado, Pilcha Kevare, Nahosangaguni Dongale, Vigasto Baranga, Puna Yabara Buma, Najeta de Bone, Gina Milo, Simon Japite, New Zealand, Nangana Dune, Yamanangan Ugo, Tarna Yunus, Rimu Poma Abin, Tizana Mego, Popjet, Julunesubi, Tiasu Kangayabido, Tauna Nanine, Chola, Mink Chama Kangayabarekamia.
Akulame, Ogolana Sabi, Sishan Sakanima, Kuni Sabi Namo, Kamantavi, Sao Ni, Bin, Binai, Topan de Chogule, Bidwamelo, Suvade, Bio, Tudia Saint Nine, Sishan Ni, Nia Pianamo, Suya Pune, KHCC, Baumi, Ogola Patama Bama, Sissing Mishia, Juanasa Liguga, Sishan Sakanima, the root of Borarigo, Mimia Babule, Shivade.
ဒီလိုစားပြီးတော့မှစဉ်းစားလာရဆိုလဲဒါကောင်းတဲ့အခြေအနေတစ်ခုဖြစ်တယ်လို့အနည်းဆုံးတော့သူတို့ဒီရှင်းနဲ့အတွဲမှာIDB ရှိတယ်ဆိုတာကိုဒါသူတို့အဖြစ်ဒီကချင်ဘက်ကIDB လို့တရားဝင်အတိအမှတ်ပြုလိုက်တဲ့သဘောနဲ့တက်ရောက်တယ်ပေါ့နော်ကျွန်မအမြင်အရဟုတ်အနာပီစီနဲ့ကေအေးစီစီတွဲဆောင်ခဲ့ရဒါတတိယအကြိမ်ဖြစ်ပါတယ်2017ကနေပြန်ပြီးဖြစ်ပွားလာတဲ့ကချင်လက်နက်ကိုင်ကရင်နဲ မြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးကအစ Bagian di dalam kebab ini semua mewah sejeng mewah. Tulah semangat nak akan UNESCO ga tiada pula jadi kisah so. Kangkut tanui, cakap tanui, jadi langlang caca bare. Jemaah yang mah tiada tiada ye, muzakari mepian buah ye. Lumu uzangwa inca tahasa dah piye, lusor lusare jama be. Nengai lumu ye, pada ye yang jemu ye mencuri apa mah? Pianian cina, tebora kue dia jala, baca umi bare. Tebora kue dia muri cichua melang, belu xiangxia nai mle surarigo. Viewers ni ni nyata ye lelai si sema, sunui caya umbasen. Pawan sunui mimi lalu ni ni, viewers phone number je, netonyan ni. ตัวเช่นนี้งั้นงานนี้ก็คอยอยู่ดีสัตว์ยามเจริญโฟนนั้นบ้างกูจูเจนไปปูชาในมาเลยกูเลยมาพาวันไหนเนี่ยดูยี่นี่เนี่ยเลยอีเมลเนี่ยไปพิพิธภัณฑ์ไฟเนี่ยไปพิพิธวิวเนี่ยอีเมลเลยซะบาร์มิสแอทบีโอเอนิวส์ดอทคอมกูจูเจนไปปูชาในเดี๋ยววิวเนี่ยเฟซบุ๊กสามีนามาเลยแม่เจ้ากูจูเจนยี่ตาไปปูชาในมาเลยนี่นี่งานได้ยังไงไลฟ์สิเซงอ่ะจูจูบาร์เลยเช่น
สมัยนี้ได้หลายสิ่งมาป้องกันสุนีจับบุตรมันพิการเองคุณสับปะรดสีปัญญาสัญญาตรีหลาดบุกโถลิมปีจมาเลยเนี่ยพี่ยาวก็ส่วนที่ส่งสีวารีเนี่ยกูตัดปีนี่แกมาเสียดเอาอาชาดีตาดชูมาคุณที่ยังมุ่งมั่นรอเรื่อยแล้วก็เลี้ยงเมียนพี่ยาวเลี้ยงสัญญาเช่นมั่นกบาลงสัญญาจะมาเยี่ยบอชีนิสัยยังไหนไม่รู้ติดเป็นปัญญาสุนีกาตรีปีนี่ไป กมอดีลาโอไทยเนี่ยที่นำนุมาดีกาจาร์สีวารีกูปังซาตงส่วนนี้บีเม่เนี่ยพี่ยาวก็เตะสาวเนี่ยกับป้าปูริฮะสีดังกูขนาดนี้ปูบิโอชิลาเรจังไทยนั่งเงี้ยมหิดอเตกตุเน่บริเตนออกซ์ฟอร์ดเตกตุรุกาตุตีตีรีพิจูทายเสียงคันซาโกสีปัญญาจานีร์สาวมาพบยาทาร์เฮนรี ริชเวลล์
ตรีมปีปูทาร์กูโกโซเวนไลน์อาพิโอพิอาปีบาชิมลูกอุติจินัยเนี่ยที่พิจารณาเงี้ยพี่ยาวก็เตะสาวลาเร่ plasmodium falciparum ซูเร่ กับปากาวนี่ฮะเงี้ยพี่อาศัยเรียมาอ่ะเป็นส่งพี่เด็กที่เอชเอเปปปาราควินโซเรสีกูขนาดยี่สิบล้านนี่ดีลูกสิงห์ข้ามาพบพี่อาทับอะไรชิดเอาอาชาตัดอีกทั้งอ่ะเด็ดตัดชัวมาอันนี้เซมโตเรนงอ่ะงาจะอยากให้น้องเล่าชีเรื่องสุวรรณเลยกับมอริยาเนี่ยท่านเองอ่ะเสียงยาวไปเด็ดตัดเรียมาเสียอันนี้เต็มมาสอนเราเรื่องยอกับปูพี่อ่ะปวงเท้ากูพิวเรื่องเส้นพิลานี่ได้จังดีเสียกูลงว่ามาตรงเดียวกูลูกสิงห์ข้ามาพิวสุดูเรียกพี่อะไรได้จัง
It might be opportune at this point in time to explore whether or not we should bring together different.
ถ้าเราเดินทางมาพิจารณาฟอสซิปารามเงียบยาโยกับโบโกเลียนเมียนในเนมโบลูอันนี้จังตุเดติริกาพิจารณาไปอันนี้เราเชื่อมีมาลงในเช้าอาชาในแอฟริกาใต้เดินทางโกโยกับโบเลียนเมียนกุสเซบีกับบาลงเซียจะมาเยี่ยบอเชนีพินัยเนลูนอตัมบริยาจักตัวก็ดาวดาสตาจิสมอสชูสกับพิจารณา
All it takes is
a ship with infected individuals or a pool of water where the mosquitoes are. ที่เอชเอเปปปาราควินโลงั้นพิจารณาดีฮะทุกที่เพียงเสียงบีจะมาเอ็งสังชามูอามาเก้าเนี่ยนิยามมาไม่ใช่ไม่เพียงล้วนนี่เจ้าแต่ก็ว่าเราต้องได้เนี่ยงั้นพิจารณาแต่เพียงมูฮาเล่นั่นท่องจะเสร็จเลยกูเนี่ยก็สั่งลูกจ้าเส้นลานีวาเร่นั่นท่องสักคนนักคนหนึ่งงั้นพิจารณาพิจารณาลูเนี่ยจะเสกูดันสิกรามาเลดินตงดองงาเราตีส่งเก็บบีอเมียจูฮาสหรัฐเต็งกันได้ยาตั้งบ้านแอฟริกาเต็งกันแต่งานเนี่ยเอาคลิกเงินพิจารณาลูกสุวรรณคเน
ก็จะเอาเงินไหลมาเช่นที่กินนี่ตัวเองหลายการอ่ะที่เราไปเช่นวิวเอ็มยามาไปเนี่ยตอนนี้สี่สิบเอ็ดปีที่นี่กูมาเช่นทั้งหมดปีนี้มาเลยยามาสนใจมันจะไปเช่าหน้าอีกันคนหน้าอีกที่ไต่ดูมีตาตัวเองเนี่ยเลเซอร์เลเซอร์ชิ้นเอ็ดปี ทุกอย่างในวันมาไต่ละมีจ่าที่กู้เดิมมาว่าน่าเสียหน้าดีที่สิ่งกูมันเนี่ยชนะอีกันเลยกู้หน้าอีกด้วยยันเลยทุเรียนดีนี่ว่าเลยยันเอกันสบายเช่าหน้าอีกเวลานี้คนหน้าอีกที่สี่สิบกูรอไต่ดูสักคนสักกูเนี่ยน่าเสียงามมีจ่าอีกทุเรียนดีนี่ว่าเลย
ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနာတင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ 19.25 နဲ့ 32 တို့ကနေဆက်လက်ထုတ်လင်းပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုထုတ်လင်းပေးမှာဖြစ်တယ်လို့ဥကြော်စင်တာရဲ့မြန်မာရေးသုံးသပ်ချက်မှာတော့မြန်မာနိုင်ငံမှာအခုလက်ရှိ NLD အစိုးရခေတ်ကျင့်သုံးနေတဲ့ဒီမိုကရေစီနဲ့လွတ်လပ်ပြီးစ10နှစ်တာရှင်သန်ခဲ့တဲ့ဒီမိုကရေစီတို့ဟာဘာတွေတူညီပြီးတော့ဘာတွေခြားနားပါသလဲဆိုတာကို
အဲဟိုကတော့နိုင်ငံတည်ထောင်မှုလုပ်ထားတဲ့ဥပဒေကိုဗျာဆိုတော့စပြီးတော့ညွန်လင်းချက်တွေအများကြီးရှိတာပေါ့ဗျာအခုလက်ရှိဥပဒေကတော့
မြန်မာရေးသုံးသပ်သူဒေါက်တာဦးအောင်ခင်နဲ့ဥကြော်စံတာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်အစီအစဉ်နောက်ပိုင်းမှာတပတ်အတွင်းအခစားသတင်းလွှာတွေကိုလည်းထုတ်လင်းပေးသွားပါမယ်အခုအရင်ဆုံးတော့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍကိုနားဆင်ရပါမယ်။သွေးတိုးရောဂါဖြစ်ပွားမှုအရေးအတွက်များပြားနေပြီးတော့နောက်ဆက်တွဲဆိုးကျိုးတွေကိုခံစားနေကြရတာကြောင့်သွေးတိုးရောဂါဝေဒနာရှင်တွေအနေနဲ့သွေးပေါင်မှန်မှန်ချိန်ပြီးသွေးတိုးကျဆေးတွေကိုလည်းမိမိသဘောနဲ့အတိုးလျှော်မလုပ်ဖဲနဲ့နားလည်တက်ကြွနဲ့ဆရာဝန်အနေနဲ့ပြသတိုင်ပင်ပြီးဆရာဝန်ညွှန်ကြားချက်အတိုင်းလိုက်နာဆောင်ရွက်တဲ့အကြောင်းကိုဒေါက်တာတန့်စောကစူးစီးတင်ပြပေးထားပါတယ်ရှင်။
သွေးတိုးယောဂါဟာမြန်မာပြည်သူတွေရဲ့ကျန်းမာရေးအခန့်ကဏ္ဍမှာအဖြစ်များတဲ့ယောဂါတွေထဲကယောဂါတစ်ခုလို့ဆိုရမှာပါ။မြန်မာနိုင်ငံသားတွေမှာယောဂါဖြစ်ပွားမှုရဲ့30ရာခိုင်နှုန်းနီးပါးဟာသွေးတိုးယောဂါဖြစ်နေတာကိုလည်းတွေ့ရှိထားကြပါတယ်။သွေးတိုးယောဂါဖြစ်ပွားမှုအရေးအတွက်မြန်မာနေပြီးကုသမှုကိုစနစ်တကျမခံယူတဲ့သူတွေဟာနောက်ဆက်တဲ့ယောဂါမျိုးစုံကိုကြုံတွေ့ခံစားနေကြရတာကြောင့်သွေးတိုးယောဂါရှိတဲ့သူတိုင်းဟာခင့်မီတဲ့ကုသမှုနည်းလမ်းတွေနဲ့စနစ်တကျကုသမှုခံယူဖို့လိုတယ်လို့မြန်မာနိုင်ငံဆရာဝန်အသင်းဒုတိယဥက္ကဋ္ဌဖြစ်သူဗမောက္ခဒေါက်တာဦးအေးအောင်ကအခုလိုပြောပါရယ
်ယောဂတိုင်းကတော့အရေးပါတာပေါ့ဒီကြားထဲမှာသွေးတိုးယောဂါကတော့နော်ပြည်သူလူထုအတွက်အရေးကြီးတဲ့ယောဂါတစ်ခုထဲမှာပါပါတယ်သွေးတိုးယောဂါကြောင့်နောက်ဆက်တွဲဖြစ်လာရတဲ့အကျိုးဆက်တွေတဲမှာဟလာလေပြတ်တာတို့နှလုံးယောဂါတို့အသေးယောဂါကြောက်ကရောဂါတွေပါဖြစ်တဲ့အတွက်ကြောင့်မလို့ဒီယောဂါဒီကြိုတင်ကာကွယ်နိုင်မယ်ဆိုလို့ရှိရင်ပို့ပြီးတော့ကောင်းပါတယ်သွေးတိုးယောဂါကိုဖြစ်လာတဲ့အခါမှာလည်းထိထိရောက်ရောက်ခင်မီနီးနေတဲ့စနစ်ကြကုမယ်ဆိုရင်နော်အသက်ဆုံးရှုံးမှုတွေမလို့လားအဖေနဲ့ရရှိမဲ့မကောင်းတဲ့ဆိုးကျိုးတွေကိုကာကွယ်နိုင်မယ်လို့ထင်ပါတယ
်ယောဂါမျိုးစားတွေကိုအစုခွဲကြည့်လိုက်မယ်ဆိုရင်တဦးကနေတဦးကိုကုဆတ်နိုင်တဲ့ယောဂါမျိုးစားနဲ့မကုဆတ်နိုင်တဲ့ယောဂါမျိုးစားဆိုပြီးအုပ်စုကြီးနှစ်စုကိုတွေ့ရမှာပါသွေးတိုးယောဂါဟာမကုဆတ်နိုင်တဲ့ယောဂါမျိုးစားအုပ်စုကြီးထဲမှာပါဝင်ပါတယ်ကျမကြီးဆောက်ရှောက်မှုနီလန်းတွေတိုးတက်ကောင်းမလာပြီးလူတွေရဲ့နေထိုင်မှုဘဝပုံစံတွေပြောင်းလဲလာတာကြောင့်ကုဆတ်နိုင်တဲ့ယောဂအမျိုးအစားဖြစ်ပွားမှုလုံးယွံနေသွားပြီးမကုဆတ်နိုင်တဲ့ယောဂအမျိုးအစားဖြစ်ပွားမှုလုံးတွေဟာတဖြည်းဖြည်းများပြားလာနေတာကိုတွေ့ရပါတယ်။မကုဆတ်နိုင်တဲ့ယောဂအမျိုးအစားအုပ်စုထဲမှာပါဝင်တဲ့သွေးတိုးယောဂဟာနောက်ဆက်တဲ့ပြဿနာမျိုးစုံတွေနဲ့ဆက်နွယ်နေတာကြောင့်သွေးတိုးယောဂကောက်ရဲ့ကုသမှုတွေကိုတိုးမြင့်လှုပ်ဆောင်သွားဖို့လိုတယ်လို့မြန်မာနိုင်ငံဆေးပညာရှင်အဖွဲ့ဥက္ကဋ္ဌဖြစ်သူပေါမောက်ခဒေါက်တာဦးနေဝင်းကပြောပါတယ်။
ယောဂါတွေမျိုးစုံရှိတယ်ပေါ့နော်အုပ်စုကြီးကနှစ်ခုပဲရှိတယ်တစ်ခုကတော့ကုဆက်ယောဂါခေါ်တာပေါ့နော်ယောဂါပိုးတွေကြောင့်ဖြစ်တာနောက်တစ်ခုကတော့ကုဆက်ချင်းကြောင့်ဖြစ်တဲ့ယောဂါဆိုတာရှိတယ်ပေါ့အဲ့ဒါတော့အဲလူတွေရဲ့ဒီကျန်းမာရေးနဲ့မညီညွတ်တဲ့နေထိုင်မှုစားသောက်မှုတွေကြောင့်ဖြစ်တဲ့ယောဂါပေါ့အဲ့ဒီမှာတော့အခုပြောတဲ့သွေးယောဂါပါတယ်စိတ်ယောသွေးယောဂါပါတယ်အစီများတာလေဖြတ်တာနှလုံးသွေးကြောပိတ်တာတွေပါတယ်ပေါ့အဲ့တော့သွေးယောဂါရဲ့ပမာဏဘယ်လောက်လဲလို့မေးရင်တော့ကဏ္ဍတိကျပြောရတာခက်ခဲပါတယ်ဒါမဲ့တေးကြတာတစ်ခုကတော့အခုခေတ်ကာလအရလူတွေရဲ့အနေနဲ့စားသောက်မှုပြောင်းလာတဲ့ကြောင့်မလို့ကုဆက်ယောဂါတွေကတဖြည်းဖြည်းနဲ့နည်းလာပြီးတော့အခုဆက်ချင်းချင်းမဟုတ်တဲ့သွေးလူစီချိုယောဂါတွေကများလာတာဒါတစ်ခုကတော့တေးကြတာပေါ့မကြာခင်ကလှုပ်ထားတဲ့လေးလာမှုတစ်ခုကတော့အကျဉ်းချင်းပြောနိုင်တာတော့အာဒီမြန်မာနိုင်ငံမှာသွေးလူယောဂါရဲ့ဖြစ်ပွားမှုကအကျဉ်းချင်း30ရာခိုင်နှုန်းလောက်ရှိတယ်လို့ပြောတယ်ဒါကဘာနဲ့တရံတူလဲဆိုတော့ဆရာတို့ safe block မှာရှိတဲ့ iceberg ဆိုတာအကြီးကဲတော့မဟုတ်ပဲအပေါ်မှာပေါင်းနေတာလေးပဲမြင်ရချင်းဖြစ်တယ်ပေါ့အောက်မှာမြုပ်နေတဲ့ရေခဲဆိုင်ကြီးကိုဆရာတို့မမြင်ရဘူးတကယ်ဒီ30ရာခိုင်နှုန်းစာအဲ့ဒီထက်ပိုတယ်လို့ဆရာဆိုလို့ရှင်တာပေါ့
တရယောဂဖြစ်ပေါ်ခံစားနေရတဲ့သူတွေကလည်းအယူဆအမှားတွေကိုအများကြီးလက်ခံကျင့်သုံးနေကြတာပါထင်ရှားတဲ့အယူဆအမှားတစ်ခုကတော့တိပောင်ကြီးပုံမှန်ရောက်သွားပြီဆိုပြီးတိပောင်ကြဆေးတောက်သုံးမှုကိုရနာလိုက်တာပဲဖြစ်ပါတယ်တရယောဂဖြစ်ပြီဆိုရင်တိပောင်ကြဆေးတွေကိုဆရာဝန်ညွှန်ကြားချက်အတိုင်းရေရှည်တိုးလျှော့လုပ်ပြီးတောက်သုံးပေးရမှာဖြစ်ပါတယ်တိတို့ကြဆေးတွေတောက်ပြီးကျမကြီးနဲ့ညီညွတ်အောင်နေထိုင်စားတောက်လိုက်လို့တိပောင်ကြီးပုံမှန်ဖြစ်သွားပြီဆိုရင်တော့မှဆရာဝန်နဲ့ပြတ်တာတိုင်ပင်ပြီးမှဆရာဝန်ညွှန်ကြားချက်အတိုင်းတဖြည်းဖြည်းချင်းလျှော့ချတောက်သုံးသွားရမှာဖြစ်ပါတယ်တိပောင်ကြဆေးကိုလူနာကမိမိသဘောနဲ့မိမိမတောက်သုံးတော့တာတွေတဲမတောက်ရမယ့်ဆေးတွေနဲ့တဲတောက်မိတာတွေတိပောင်တက်စီမဲ့နေထိုင်ပြုမှုစားတောက်တွေကိုမရှောင်ကျင်တာတွေဟာတိတို့ရောဂါဝိနာရှင်တွေမှာအများဆုံးတွေ့ရတဲ့အယူဆအမှားတွေဖြစ်တယ်လို့အထွေထွေရောဂါအထူးကုဆရာဝန်ကြီးဖြစ်သူပေါမောက်ခဒေါက်တာဦးမြင့်ဟန်ကအခုလိုပြောပါတယ
်ဒီတိတို့ရောဂါတချို့ရှီမန်းတည်တယ်ရှီမန်းတည်တဲ့အခါကျတော့တိတို့ရောဂါကိုတော့ကုကြတာပေါ့နော်ဒါအားလုံးအတူတူကိုဒါတိတို့ရောဂါနဲ့ပတ်သက်ပြီးအဆိုးရင်စိတ်ရှိတယ်သူသဖြင့်ဆရာလေးလာတီမီယာဒီဗမာလူမျိုးတွေကသီတိယောဂဖြစ်ရင်အဓိကကြောက်တာလေးဖြတ်မှာကြောက်လေးဖြတ်ပြီးတော့မလုံးနိုင်မရှားနိုင်မိမိကိုတခြားမိသားစုတွေကပြုစုစောင့်ရှောက်အမှာကိုပို့ပြီးတော့ကြောက်ကြတယ်ပေါ့နော်ကြောက်ကြတော့ဒီသွေးကြဆီတွေကိုတောက်ကြတယ်ဆိုတော့တောက်ကြတဲ့အခါမှာဆရာတို့ကသွေးကြဆီနဲ့ပတ်သက်ပြီးတော့မှန်မှန်ကန်ကန်တကယ်ကိုသွေးပေါင်နဲ့ပတ်သက်ပြီးတော့ဒီလိုအန္တရာယ်တွေမဖြစ်အောင်တောက်သုံးနိုင်မှုကြတော့အားနည်းနေတယ်ပေါ့အဲ့တော့တချို့တွေကသွေးပေါင်ကျသွားပြီဆိုပြီးတော့သွေးကြဆီကိုနားထားတာရှိတယ်တချို့သွေးပေါင်ကျသေးတွေကပူရဲပြီးတော့တောက်တာနော်သူယောဂနဲ့ကိုက်ညီတဲ့သွေးပေါင်ကျသေးမဟုတ်တာမျိုးဆိုရင်လေဒီစောစောပြောစလို့ပေါ့နောက်ဆက်တွေယောဂတွေပြင်ပွားမဲ့နှုံးကိုဆရာတို့ကမလျှော့ချနိုင်ဘူးပေါ့
တိတိယောဂဖြစ်ပွားမှုအရေးအတွက်များပြားနေပြီးနောက်ဆက်တွေစုစုတွေကိုခံစားနေကြရတာကြောင့်တိတိယောဂဝိနာရှင်တွေအနေနဲ့တိတိကျသေးတွေကိုလည်းမိမိသဘောနဲ့မိမိအတူအလျှော့မလုပ်ဘဲနားလေတကြတဲ့ဆရာဝန်တွေနဲ့ပြသတိုင်ပင်ပြီးဆရာဝန်ညွှန်ကြားချက်အတိုင်းလိုက်နာဆောင်ရွက်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ
ဒေါက်တာတန်းစောစီစဉ်တင်ဆက်တဲ့မြန်မာလူလူနဲ့ကျန်းမာရေးအစီအစဉ်ပြီးအခုဦးကျော်စံသားရဲ့မြန်မာရေးတုံ့တက်ချက်ကိုနားဆင်ရပါမယ်။မြန်မာနိုင်ငံမှာအခုလက်ရှိ NLD အစိုးရခေတ်ကျင့်သုံးနေတဲ့ဒီမိုကရေစီနဲ့လွတ်လပ်ပြီးစ10နှစ်တာရှင်သန်ခဲ့တဲ့ဒီမိုကရေစီတို့ဟာဘာတွေတူညီပြီးတော့ဘာတွေခြားနားပါသလဲ။ဒီမိုကရေစီရှင်သန်ရေးအတွက်ဘယ်လိုလိုအပ်ချက်တွေရှိခဲ့သလဲ။ရှိနေသလဲဆိုတာတွေကိုမြန်မာရေးတုံ့တက်သူဒေါက်တာဦးအောင်ခင်နဲ့ဦးကျော်စံသားတို့ဆွေးနွေးတုံ့တက်ထားတာကိုနားဆင်ကြပါရှင်။
ဒီနေ့ဒီကနေ့ကျွန်တော်ဆွေးနွေးခြင်းတဲ့အကြောင်းအရာကတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီခင်းတဲ့ယခုဆိုတော့ခင်ဗျာပထမဆုံးဖွဲ့စည်းပုံချင်းနှိုင်းယှဉ်တဲ့ထင်ပါတယ်လွတ်လပ်ရပြီးခါစားကျင်းသုံးခဲ့တဲ့ဒီမိုကရေစီအခြေခံတဲ့ဖွဲ့စည်းပုံနဲ့အခု NLD ခေတ်ဒီမိုကရေစီအခြေခံတဲ့ဖွဲ့စည်းပုံချင်းကတော့အတော်လေးကွာမယ်ထင်ပါတယ်ဆရာအဓိကဘာနှိုင်းယှဉ်လို့ပါလဲဆရာအင်းခု
အဲဟိုကတော့နိုင်ငံတည်ထောင်မှုလုပ်ထားတဲ့ဥပဒေကိုဗျာဆိုတော့ပါပြီးတော့ဒီညွန်လင်းချက်တွေအများကြီးရှိတာပေါ့ဗျာအခုလက်ရှိဥပဒေကတော့ဟိုစစ်တပ်ကသူ့အခမ်းကဏ္ဍဆက်လက်တည်မြဲအောင်လုပ်ထားတဲ့ဥစ္စာဆိုတော့မတူဘူးပေါ့ဒါပေမဲ့အဲ့ဒီကိနဲ့ဂုကိနဲ့မှာဟိုဗမာနိုင်ငံရေးမှာအဓိကမပြောင်းမလဲပြန်နေတာပုဂ္ဂိုလ်ရေးပေါ့ဗျာနိုင်ငံရေးရဲ့ပုဂ္ဂိုလ်ရေးကအဓိကဖြစ်နေတာပေါ့အဲ့တော့ဒီအဲ့ဒီပုဂ္ဂိုလ်ရေးရှိနေတဲ့အတွက်ဒီဒီမိုကရေစီစနစ်ပေါ့ဒီမိုကရေစီဆိုတာကျင့်စဉ်ပေါ့ဗျာဒီနေ့တခုတည်ထောင်ပြီးရင်ဒီစနစ်အတိုင်းလုပ်ရမယ်ဆိုတော့မှန်တာမှားတာလည်းဒီစနစ်အတိုင်းပြင်ရမယ်ဆိုတဲ့ဥစ္စာပေါ့ဗျာအနောက်နိုင်ငံမှာလည်းရှိတယ်ဒီဒီမိုကရေစီစနစ်ကြောင့်ဒီခေါင်းဆောင်ဟိုတင်မိတယ်ကိုတင်တဲ့ခေါင်းဆောင်မဟုတ်တာလို့လည်းကိုခံပေါ့ဗျာဒီနောက်ကျမှနစ်ပြတဲ့အခါကျမှသူ့ဖြုတ်ချပေါ့ဗျာဆိုတော့အဲ့လိုမျိုးဒါပေမဲ့ဒီစနစ်ကတမတင်နိုင်တဲ့ကိုလှုပ်ထားတဲ့အတွက်ဒါလက်ခံရမယ်အဲ့ဒါဒါဒီမိုကရေစီသဘောတရားပဲဆိုတော့ဒီဟာကိုဘလောက်ထိအောင်ကျင့်သုံးနိုင်လဲဆိုတာဒီဒီမှာရှိတဲ့နိုင်ငံအင်အားစုတွေကလှုပ်ကြတာပေါ့ဗျာမမပြည်မှာတော့ဒီပုဂ္ဂိုလ်ကြီးကအဓိကဖြစ်နေတယ်ဗျာဒီဘတ်ဆပ်ဖလာကိတ်ကလည်းပုဂ္ဂိုလ်ကြီးပဲဘူဂျုံအောင်ဆန်းလွတ်လာရေးကြိုးပမ်းတော့ကလည်းဘူဂျုံအောင်ဆန်းပုဂ္ဂိုလ်ကြီးပဲဆိုတော့ဒီပုဂ္ဂိုလ်ကြီးတွေလှုပ်တဲ့အတွက်ဟိုပါတီနိုင်ငံရေးတောင်ပြည်ပြည်ရင်မလှုပ်နိုင်ဘူး
ဟုတ်ကဲ့ဆိုတော့အဲ့ဖွဲ့စည်းပုံကတော့စစ်တပ်ကအာဏာတည်မြဲရေးလုပ်ထားတယ်ပေါ့အခုတော့တိုင်းရင်းသားတွေရဲ့အခွင့်အရေးနဲ့ပတ်သက်ကြရင်တော့ဘယ်လိုရှင်းလဲဆရာဟိုလုံကဖွဲ့စည်းပုံမှာတိုင်းရင်းသားရဲ့အခွင့်အရေးပူပေးခဲ့လေသလားအခုဖွဲ့စည်းပုံမှာတော့ဘာများပို့ထုလာကြလဲအဓိကဒါလည်းပဲမြန်မာနိုင်ငံရဲ့အရေးကြီးတဲ့ပြဿနာတွေဖြစ်နေလို့
အခုအခ ဒီပြည်နယ်အစိုးရဆိုပြီးတော့ပေါ်ပေါက်လာတယ်ပေါ့ဗျာဒါနဲ့ပြည်နယ်အစိုးရဘလောက်လုံးပိုင်권ရှိနေတယ်တော့မသိဘူးအဲ့တော့ပြည်နယ်မှာလဲအစိုးရကိုစတင်နေတိုင်းနာလက်နဲ့ခံရှိတယ်အဲ့တော့ဒီပြည်နယ်အစိုးရတိုင်းနာလက်နဲ့ခံနေဘလောက်ရှိအောင်အကောမဒိတ်လုပ်နိုင်မလဲကျွန်တော်မြင်တာတော့ဒီ
ဒီဘက်ကအင်တာယုံရင်းပြည်စီတော့ဒါတွေကိုရောက်ချမလုပ်ခင်းနဲ့ကိုမနိုင်တဲ့ဒီတိုင်းရင်းသားကိစ္စသွားလုပ်တဲ့အတွက်ဟိုမနိုင်မနေဖြစ်နေတဲ့သဘောပေါ်ကြအဲ့လိုပဲမြင်ရတယ်ပြောရဆိုတော့လွတ်လပ်ရေးရပြည်သားဒီမိုကရေစီအဲ့ဒီခေတ်မှာလည်းပဲတိုင်းရင်းသားတပုံတွေတိုင်းရင်းသားပုံကမှုတွေတိုင်းရင်းသားပြင်ဝါဒရေးရပုံကမှုတွေ
ကွန်မြူနတီတို့ရဲဘော်ဖြူလို့ဆိုတာရှိခဲ့လို့ပဲကျွန်တော်သဘုံတော့ခေါ်ခဲ့ပါရဲ့ဆရာအဲ့တော့အဲ့ဒီခေတ်ကဒီသဘုံထားတဲ့အနေထားနဲ့အခုအနေထားကိုဆရာဘယ်လိုနှိုင်းရှင်းလို့ပါရဲ့ဆရာအဲ့ဒီတော့ကလည်းကျွန်တော်မှတ်မိသလောက်တော့ဒီသဘုံထားတဲ့အခြေအနေရောက်သွားအောင်တွန်းပို့လို့လည်းဖြစ်သွားတာပေါ့ဗျာဆိုတော့ဘာလို့ဆိုတော့အစိုးရကလည်းဖွဲ့ကစားမကြရသေးဘူးဒီမိုကရေစီအတွေ့အကြ မှာအတိုက်ခံလုတ်ခွင့်မပေးနိုင်ဘူးပေါ့ဗျာအဲဒီလိုလုတ်ခွင့်ပေးနိုင်ရင်တော့တမျိုးတပီဖြစ်သွားနိုင်တာပေါ့ဆိုတော့အဲလိုအဲ့လောက်ထိအောင်လည်းမရင်ကျက်ဘူးဆိုတော့ပုဂ္ဂိုလ်ရေးတွေကများတော့ဖားမယ်စီးမယ်ထောင်ချမယ်ဆိုတော့လုတ်ပိုင်ခွင့်မရှိဘူးပေါ့ဗျာအဲ့ဒါနဲ့ကောက်ဆောင်ပိုင်းကိုအဲ့လိုလုတ်တော့တော့ခုကြတာပေါ့ဒီခရင်ကိစ္စမှာလည်းဆွေးနွေးလို့ဥစားကြီးကမလုံနိုင်ဘူးတော့အစိုးရမစွန့်ဆောင်နိုင်တာဒီအများကြီးရှိတယ်အဲမစွန့်ဆောင်နိုင်လို့လဲအဲ့လိုဖြစ်ကုန်တာပေါ့အခုလဲဒီအပြည့်အခက်ရဆဲရေးဆိုပြီးတော့လုတ်တယ်ပေါ့ဗျာဟိုအရင်တော့ဟိုဘုန်နေဝင်းခေတ်ကလည်းအများကြီးလုတ်ခဲ့တာပဲဒါရင်းနဲ့မဖြစ်ဘူးမဖြစ်တော့အခုလဲပဲလုတ်တယ်လုတ်ပြီနဲ့လဲအပြည့်အခက်ရဆဲရေးဆိုတာဆွေးနွေးတာတော့ NLD ကဆွေးနွေးတယ်တကယ်အပြည့်အခက်ရတာဘယ်သူကရတာလဲစစ်တပ်ကရတာအပြည့်အခက်ရဆင်းရေးမှာအောက်မှာအသေးစိတ်တွေကိုလိုက်ပြီးတော့အကောင့်တွေပေါ်တာစစ်တပ်ကအကောင့်တွေပေါ်တာ NLD ကအကောင့်တွေပေါ်တာမဟုတ်ဘူ
း
အဲ့ဒီမှာပြဿနာပဲ
ဆိုလွတ်လပ်ရေးရပ်ပြီးခင်မှတုန်းကရောဆရာတိုင်းရင်းသားတွေညှိနှိုင်းတဲ့နေရာမှာစစ်တပ်ရဲ့ထွန်းမှုမှုဘယ်လောက်ရှိခဲ့ပါလဲ
တိုင်းရင်းသားအဲ့ဒီမှာကရင်ရှိတယ်ပေါ့ဗျာကချင်ရှိတယ်ပေါ့ဗျာဆိုတော့အဲ့ဒီအချိန်မှာလဲအတိုင်းမပေါင်ဖတ်စားပလာသူလုံနိုင်ခဲ့တဲ့စိတ်ပိုင်းနေရှိတယ်ပေါ့ဗျာဆိုတော့ဒါပေမဲ့တကယ်တကယ်အားလုံးဟိုဒင်းပြောင်တော့သူတို့မလုံနိုင်ဘူးတိုင်းသားထဲမှာလဲအကွဲအဖြစ်အများကြီးရှိတာ哦
ခဏစစ်တပ်ထက်မဟုတ်ကွဲပြီးတော့ကရင်တချို့ကစစ်တပ်ထက်ကနေပြီးတော့တောခုသွားတာတွေပါတွေလည်းအများကြီးကြားပါတယ်အဲ့ဒါကြတော့စစ်တပ်ကဒီဟာကိုသူတို့တက်မတော့အတွင်းမှာကိုညီညွတ်ရေးအောင်မတိချောက်နိုင်ဘူးဆိုသဘောပေါ့ဆရာ
အဲ့တော့ကတော့စစ်တပ်ကဟိုနိုင်ငံရေးယုံကြည်ချက်ရှိတဲ့စစ်တပ်ပေါ့ဗျာအဲ့တော့ကဘာလို့ဆိုစစ်ပီးခင်မှာတော့နိုင်ငံရေးရည်ရွယ်ချက်နဲ့တည်ထောင်ထားတဲ့စစ်တပ်ဆိုတော့အဲ့ဒီထဲမှာနိုင်ငံရေးသဘောတရားခံယူချက်ရှိတဲ့စစ်ဘိုလ်တွေလည်းရှိတယ်ပေါ့ဗျာအဲ့ဒီစစ်ဘိုလ်တွေကနေပြီးတော့တောခုသွားတာပဲဟိုတဘုံဖြစ်သွားတာပဲအဲ့ဒီနိုင်ငံရေးခံယူချက်ရှိတဲ့စစ်ဘိုလ်တွေကတဘုံဖြစ်သွားတယ်မရှိတဲ့လူတွေကြံခဲ့တာပေါ့ဗျာဘာသာဘာလာအောင်မှာ
ဟုတ်ကဲ့နောက်တစ်ခုကရှာအမှရခိုင်မှာဖြစ်တဲ့ဘင်္ဂလားဒေ့ရှ်နဲ့ဟိုဘက်ကဒုက္ခတွေထွက်ပြရတဲ့ကိစ္စလွတ်လပ်ရပြီးခင်မှာလည်းပဲမူဂျာဟစ်တပုံတွေပါညာဆိုတာရှိခဲ့ပါတယ်ဆိုတော့ပြဿနာကအခုလောက်တော့မကြည့်ကြခဲ့ဘူးအဲ့ဒါဆရာဘာကြောင့်လို့ထင်ပါလဲဆရာဟိုတုန်းနဲ့အခုကွာခြားသွားတဲ့
အဲ့ဒီတော့ကတော့တိတ်မသိကြဘူးပေါ့ဗျာဒါ local affairs ပေါ့သူကနေသူလူတွေတော့ပေးတာပဲပြီးရင်လည်းဒီသတင်းကလောက်ထိအောင်မပြန်ပွားဘူးအခုကတော့သတင်းကပြန်ပွားတဲ့ဥစ္စာတွေများတယ်နောက်ပြီးတော့ဒါဒေတာလေးတစ်ခုရဲ့ကိစ္စကဒါကမ္ဘာကိစ္စဖြစ်သွားအောင်ကြီးကြောင်လုပ်တဲ့အဖွဲ့အစည်းတွေလည်းရှိတယ်ပေါ့ဗျာဆိုတော့အဲ့ဒီကနေဟိုတပြေးတပြေးနဲ့ဒီကိစ္စအဲ့နဲ့ထွင်ရမယ့်ကိစ္စကိုဟိုပစိန်နဲ့ပေါ်လာသလိုဖြစ်သွားတာပေါ့ဗျာ
တစ်ချိန်ထဲမှာပဲအဲ့ဒီလွတ်လပ်ရေးရပြီးတဲ့ခေတ်ကမီဒီယာကိုတော်တော်လေးတန်းတန်းတရပြောကြပါတယ်သတင်းစာလွတ်လပ်ခွင့်တွေဘယ်လောက်ရှိခဲ့ရဲဘာညာဆိုတာဆရာဘယ်လိုနှိုင်းရှင်းလို့ပါလဲကျွန်တော်တခုဖတ်မိတာလွတ်လပ်ရေးရခေတ်မှာလည်းပဲသတင်းစာတိုက်ကိုမီရှိုးဖြည့်စီတာရိုက်နှက်တာတွေတောင်ကြုံခဲ့တယ်ဆိုတော့အခုခေတ်အချိန်တည်းသိပြီးတော့လွတ်လပ်မှုရှိခဲ့လို့ဆရာထင်ပါလား
လွတ်လပ်ရပြီးတဲ့အချိန်မှလည်းခုနကကျွန်တော်ပြောတယ်ဒီသူကဟိုနေ professionalism ပေါ့ဗျာဂိုင်းကနာ ဖွဲ့စည်းတည်းကတိတ်များလာဘူးဗျာအဲ့ဒါကိုမထိနိုင်ဘူးဆိုတော့ဒီတဲမှာဟိုစစ်တပ်နဲ့လဲတွားပြီးတော့အရင်တော့ဟိုဆိုရှယ်လစ်ပါတီကြီးတာဗောဗျာဆိုရှယ်လစ်ပါတီကစစ်တပ်ထဲမှာလဲဆိုရှယ်လစ်ပါတီဝင်တွေကအများကြီးရှိတယ်ဆိုတော့အဲ့ဒီလူတွေနဲ့ဒီပြည်မြေဖက်စပလာအဖွဲ့နဲ့ဆက်ထားတာရှိတယ်ဗောဗျာဆိုတော့အဲ့ဒီမှာဝေဘာနဲ့သတင်းစာရိုက်ဆိုဝင်ပြီးတော့ရိုက်ချိုးမယ်ခွဲမယ်ဗောဗျာအဲ့လိုမျိုးဒါမျိုးတွေကလုံးလေးလုံးတာရှိတယ်ပေါ့ဗျာလူမိုက်မွေးပြီးတော့လုံးတဲ့ကိစ္စပေါ့ဗျာပါတီရမုံငွေတဲ့ဟိုပါတီကနေဓမြတိုက်ခိုင်းနေတယ်ဟိုဘာလို့ဒီသတင်းတွေတောင်ရှိပါလဲ
ဟုတ်ကဲ့ဆရာအဲ့တော့လွတ်လပ်ရေးရပြီးခေတ်မြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့အခုလက်ရှိဒီမိုကရေစီတနည်းပြောရင်ဖက်ဆပလာဒီမိုကရေစီနဲ့ NLD ဒီမိုကရေစီအတူတူပဲလားသူတို့မျိုးအခုခေတ်မှာပိုတွတ်တက်လာလားပိုပြီးဆောက်ရုပ်သွားတယ်လားဆိုရင်ဆရာဘယ်လိုပြောမလဲဆရာ
ရုပ်သားတော့ပြောရခဲ့တယ်ဗျာဘာလို့လဲဆိုတော့ဒီလူလိုက်ရကစားမှာဒီမိုကရေစီရှိတယ်ဆိုတာစစ်တပ်ကတော့အယက်သားရဲ့လက်အောက်ခံပေါ့ဗျာဒီဒီမိုကရေစီအပြောင်းအလဲမှာစစ်နေကိုင်ဖွဲ့စည်းကိုကြည်တာပေါ့ဗျာဥပမာမှာဆိုတော့အဲဒီတော့ကတော့စစ်တပ်ကအစိုးရလက်အောက်မှာရှိတယ်လို့ပြောနိုင်တယ်ဆိုတော့အယက်သားလက်အောက်ခံအခုကတော့အယက်သားလက်အောက်ခံမဟုတ်တော့ဘူးမဟုတ်တဲ့အတွက်ဒီမိုကရေစီအဖြစ်မှာတော့အဲဒီလူလိုက်ရကစားပိုတာတယ်လို့ပြောနိုင်တာပေါ့ဘာလို့လဲဆိုတော့စစ်တပ်ကခေါင်းဆောင်မဟုတ်ဘူးအစိုးရရဲ့နောက်လိုက်ပဲဖြစ်ရမယ်စစ်တပ်ကခေါင်းဆောင်ဖြစ်နေရင်ဒါဒီမိုကရေစီမဟုတ်တော့ဘူးတော့အဲ့တော့ဗမာပြည်မှာအခုစစ်တပ်ကခေါင်းဆောင်တစ်ပိုင်းဖြစ်နေတာဟုတ်ပြီဟိုဖြစ်ရမှာစစ်တပ်ကိုလွတ်တော်နဲ့အုပ်ချုပ်ရေးအောက်မှာထားဖို့လိုတယ်အဲလွတ်တော်နဲ့အုပ်ချုပ်ရေးအောက်မှာစစ်တပ်ကိုဘယ်လိုထားမလဲဘယ်လိုကြီးကြမလဲဆိုတာအဲ့ဒါဟိုစဉ်းစားဖို့ပေါ့ဗျာတော့အဲ့တော့အဲ့လိုမဟုတ်ဘဲနဲ့စစ်တပ်ကလွတ်တော်အောက်ကိုမရောက်ဘူးအရသာအောက်ကိုမရောက်ဘူးပဲဘယ်နဲ့တပိစရာဖြစ်နေမယ်ဆိုရင်တော့ဒါဟိုဒီမိုကရေစီလမ်းကြောင်းဘယ်တော့မှမရောက်တော့ဘူ
းဟုတ်ကဲ့ဆရာနောက်ဆုံးတစ်ခုကဆရာပြောခဲ့တဲ့ပုဂ္ဂိုလ်ရေးကိုယ်ွယ်စီကမှုဟိုလုံကလည်းရှိရဲ့အခုလည်းရှိနေဆိုတော့အဲ့ဒီကိစ္စမင်းမိန်သွားအောင်ကောဘယ်လိုလုပ်ရင်ရမယ်လို့ဆရာထင်ပါလဲတနေ့မှမြန်မာလူ့ဘွဲ့စည်းမှာအဲ့ဒီဟာပပျောက်သွားနိုင်တယ်နိုင်ငံရေးစစ်စစ်ဖြစ်လာနိုင်မယ်လို့ဆရာထင်ပါလား
ဟုတ်လို့ဆယ်တော့ကျွန်တော်လည်းမမြင်ဘူးညာဘာလို့လဲဆိုတော့ဟိုလောလောဆယ်တဲ့ဟိုဒေါ်စုပဲဝိုင်းပြီးတော့ရှ िख ိုးနေကြတာဟုတ်တမရအဟောင်းဝတမရအသိကောအချင်းတိုင်းရင်ဒေါ်စုကိုရှ िख ိုးကြတာပဲအဲ့လိုပဲဗိုလ်ချုပ်အောင်ဆန်းကိုရှ िख ိုးတယ်အဓိကကိုးကွယ်မှုဆိုတော့ဒီပါတီပြည်ပြင်းပြင်းဖြစ်မလာဘူးညာ NLD ကလည်းပါတီပြည်ပြင်းပြင်းဖြစ်မလာဘူးဥပမာပါဗျာကျွန်တော်ပြောမယ်တခြားပြောနေဗီယက်နမ်ကိုကြည့်တရုတ်ကိုကြည့်သူတို့ကပါတီအပရိတ်သတ်စီတယ်ပါတီမရှင်တွေဗီယက်နမ်မှာအစိုးရတွေပြောင်းသွားတယ်စီးပွားရေး policy တွေပြောင်းသွားတယ်ပြောင်းသွားနေတယ်သူတို့ရဲ့ဒီ party machinery ကလိုက်လုံနိုင်တယ်လက်စားရတယ်ပဲပြေးချင်လုံနိုင်တယ်ဘာမှမရတာမရှိဘူးညဆိုတော့သူသူ့ဘာအစိုးရလမ်းစဉ်နိုင်စီးပွားရေးလမ်းစဉ်တွေပြောင်းသွားတယ် community ကနေအရေးရှင်ပြောင်းသွားနေတယ်ဒီ party operator ဆက်ကျန်နေတယ်အဲ့အဲ့ဒီ operator ဆက်နေဆက်ပြီးတော့လုံသွားတာပဲဆိုတော့ဘာမှမရလို့လုံမဲ့လူမရှိဘူးအဲ့ဒါစစ်တပ်ကအကုန်ဖျက်ပြထားတာဟုတ်ညအဲ့ဒါပဲကျန်တော့တယ်အဲ့တော့အခုပြန်ပြီးတော့တီထောင်နိုင်မယ်ဆိုလို့ရှိရင်တော့ဖြစ်နိုင်သေးတယ်ပေါ့ဗျာအားကြီးတဲ့ပါတီကနေစုဆောင်ပြီးတော့ဒီအယတအဖွဲ့စည်းတွေအားကောင်းလာအောင်လုပ်နိုင်မယ်ဆိုလို့ရှိရင်တော့ဒါဖြစ်နိုင်သေးတယ်အဲ့ဒါမဟုတ်ရင်တော့စီးနဲ့ကားနဲ့လုပ်နိုင်တာစစ်တပ်ပဲရှိတာဟုတ်ရဲ့အဲ့တော့အချိန်တိုင်းစစ်တပ်ကလာအုပ်သွားအောင်ပါ
ဟုတ်ဟူညတိုင်းတင်ဆက်ပေးနေကြဥကျော်စန်သာရဲ့မြမာရေးတုံသက်ချက်ကိုနားဆင်ကြကြရတာပါရှင် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင်Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်။ဒီရီအမေရိကန်တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းတန်လွင်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ကိုရန်နိုင်စုစည်းတင်ပြထားတဲ့တပတ်အတွင်းအားကစားသတင်းလွှာတွေကိုအလှည့်ပေးကြအောင်ပါရှင်။
ရနိုင်မှာပတ်စင်တင်ဆက်ပေးနေတာ VOA ရဲ့တပတ်တွင်းအောက်သားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ပြည်သူနိုင်ငံမှာကျင်းပတဲ့ Tour de France Spain ပြိုင်ပွဲကြီးတနင်္ဂနွေနေ့ကပဲပြီးသွားပြီးတော့ Colombia Spain သမားကအတန်ငယ်ဆုံးချန်ပီယံဖြစ်သွားပါတယ်။2020 Tokyo Olympic ပြိုင်ပွဲကြီးကတော့အတော်လေးကိုအဆင်သင့်ဖြစ်နေပြီလို့ Olympic တာဝန်ရှိသူတွေကပြောလိုက်ပါတယ်။အမေရိကန်ကောက်တီကစားသမားကြီး Tom Watson ကတော့ကောက်တီပြိုင်ပွဲတွေကနေအနားယူလိုက်ပါပြီ။လို့တစ်ပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။2020 Tokyo Olympic ပြိုင်ပွဲကျင်းပါဖို့ကတစ်နှစ်လောက်ပဲလိုပါတော့တယ်။ဒါပေမဲ့လည်း Tokyo မြို့ကတော့ Olympic ပြိုင်ပွဲကျင်းပါဖို့အတွက်ကိုအတော်လေးကိုအဆင်သင့်ဖြစ်နေပြီလို့နိုင်ငံတကာ Olympic Committee ဥက္ကဋ္ဌ Thomas Bach ကပြောလိုက်ပါတယ်
။ I can really say that I have never seen any olympic city be
တိုင်ပွဲကျင်းပဖို့တနည်းလိုမှာတိုကျိုမျိုးလိုမျိုးတိုင်ပွဲကျင်းပဖို့အစင်းသင့်ဖြစ်တဲ့မျိုးမျိုးတကားမှမတွေ့ဘူးဆိုတာကျွန်တော်ပြောနိုင်ပါတယ
် IOC ဥက္ကဋ္ဌ Thomas Bach ဟာတိုကျိုအိုလံပစ်ပြိုင်ပွဲအတွက်ပြင်ဆင်နေတာတွေကိုစစ်ဆေးကြည့်ရှုဖို့အတွက်ဆိုပြီးတော့ဂျပန်နိုင်ငံတိုကျိုမြို့ကိုပြီးခဲ့တဲ့သတင်းဘက်ကသွားခဲ့တာဖြစ်ပြီးတော့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာအဲ့လိုပြောလိုက်တာပါအိုလံပစ်ပွဲအတွက်အသစ်ဆောက်ထားတဲ့အားကစားကွင်းတွေပါဝင်ပြုပြင်မွမ်းမံထားတဲ့ကစားကွင်းတွေဟာလည်းသမထားတဲ့အချိန်တွင်းမှာပြီးမှဖြစ်တယ်လို့ပြိုင်ပွဲကျင်းပရေးတာဝန်ရှိသူတွေကပြောပါတယ်။များသောအားဖြင့်တော့နိုင်ငံတကာအားကစားပြိုင်ပွဲတွေကျင်းပတဲ့အခါမှာအရှေ့နိုင်ငံအတော်များများဟာဒီပြိုင်ပွဲမတိုင်မီအချိန်မီပြီးနိုင်ဖို့အတွက်ကိုအတော်လေးကိုအပူတပြင်းလှုပ်ရပြီးတော့တချို့တွေဆိုလဲပြိုင်ပွဲသာဆသွားတယ်ပြိုင်ပွဲအတွက်အစဉ်အမြဲမဖြစ်တာတွေအချိန်မီမပြီးတာတွေရှိခဲ့ပါတယ်။ဒါပေမဲ့လည်းတိုကျိုမြို့ကတော့တနည်းလောက်အလိုမှာပဲအတော်လေးကိုအစဉ်အမြဲဖြစ်နေတဲ့အတွက် IOC ဘက်ကအခုလိုချီးကျူးလိုက်တာဖြစ်ပါတယ်ခင်ဗျာ။အချိန်ထဲမှာပဲတိုကျိုအိုလံပစ်ပြိုင်ပွဲမှာချီးမြှင့်သွားမဲ့စူးစိတ်တွေလည်းထွက်ပေါ်လာပါပြီ။ဒီစူးစိတ်တွေကိုတော့အိုဆာကာမြို့က graphic design ရေးဆွဲသူဂျူနီချီကာဝနီရှိကဒီဇိုင်းလုပ်တာပါ။တိုကျိုအိုလံပစ်မှာချီးမြှင့်မဲ့စူးစိတ်ဒီဇိုင်းအတွက်ဂျပန်နိုင်ငံလုံးကဝင်ပြိုင်ခဲ့ကြပြီးတော့ဒီတဲကသူအနိုင်ရခဲ့တာပါ။ဒီစူးကတော့85မီလီမီတာရှိပြီးတော့ဂျန်သုံးပြုနိုင်တဲ့တန်သတ်ထုတွေနဲ့လုပ်ထားတာဖြစ်ပါတယ်ခင်ဗျာ။ပြင်းထန်နိုင်ငံမှာကျင်းပတဲ့ Tour de France Spain ပြိုင်ပွဲကတော့တနင်္ဂနွေနေ့ကပဲပြီးသွားခဲ့ပါပြီ။ Tour de France ပြိုင်ပွဲကိုကျင်းပလာတာအခုဆိုရင်အကြိမ်130မြောက်ရှိသွားပြီဖြစ်ပြီးတော့ဇူလိုင်လ6ရက်နေ့ကနေ28ရက်နေ့အထိ23ရက်ကြာကျင်းပခဲ့တာပါ။ဒီ Tour de France ပြိုင်ပွဲမှာစုစုပေါင်းအဆင့်21ဆင့်ပါဝင်ပါတယ်။ဒီနေ့မှာတော့ Colombia နိုင်ငံကအသက် 22 နှစ်အရွယ် Egan Bernal က 82:59 မိနစ်နဲ့နိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ
်။
ဒါကကျွန်တော်ရဲ့ပထမဆုံး Tour de France Champions League ဖြစ်ပြီးကျွန်တော်အရင်ဝမ်းသာပါတယ်။ဒါကကျွန်တော်တယောက်တည်းအတွက်မဟုတ်ပါဘူး။ Colombia နိုင်ငံအတွက်လည်းဖြစ်ပါတယ်။ကျွန်တော်တို့စီမှာတမိုင်းကြောင်းလေးတွေရှိပြီး Tour de France ပြိုင်ပွဲကနာမည်အကြီးဆုံးပွဲပါ
။အခုလိုနိုင်လိုက်တဲ့အတွက်သူဟာ Tour de France ပြိုင်ပွဲကိုဘူးဆွဲဖူးတဲ့သူတွေထဲမှာအသက်ငယ်ဆုံးအဖြစ်နဲ့စံချိန်တင်သောသလိုကိုလံဘီယာနိုင်ငံသားတွေတဲကလည်းပထမဆုံးအကြိမ်ကိုဆွဲသူဖြစ်ပါတယ်။အနည်းကချန်ပီယံဂျရင်းသောမတ်ကတော့ခုနှစ်မှာဒုတိယပဲရခဲ့ပါတယ်ခင်ဗျာ။ဘောလုံးသတင်းတွေဘက်ကိုလည်းပြရရင်တော့ဗြိတိန်နိုင်ငံဝေလနယ်မှာတော့ကမ္ဘာဖလားကြီးကိုကျင်းပနေပါတယ်။ဒါပေမဲ့ဒီကမ္ဘာဖလားကတော့အင်ဂျီယာမဲရဲ့ကမ္ဘာဖလားဘောလုံးပွဲဖြစ်ပါတယ်။အခုဆိုရင်တော့အင်ဂျီယာမဲရဲ့ကမ္ဘာဖလားကျင်းပတာဟာ၁၉ကြိမ်ရှိသွားပြီဖြစ်ပြီးတော့ဒီဒီကြိမ်ကမ္ဘာဖလားကိုတော့နိုင်ငံပေါင်း90ကျော်ကကစားသမားပေါင်း900ကျော်စွန့်ပြိုင်ကြတာဖြစ်ပါတယ်။ဒီပွဲကိုတော့ဝေလနယ်ကရုပ်ရှင်မင်းသားမိုက်ကယ်ရှင်းတက်ပြီးတော့ပြိုင်ပွဲကိုဖွင့်လှစ်ပေးခဲ့ပြီးတော့ပရိသတ်တွေတော်များများလဲဒီပွဲကိုလာပြီးတော့အားပေးခဲ့ကြပါတယ်ဗျာ။ဘောလုံးသမားအပြောင်းရွှေ့သတင်းတွေဘက်မှာတော့ထူးခြားမှုတချို့ရှိခဲ့ပါတယ်ဒီတစ်ခေါက်တော့ဥရောပအသင်းကြီးတွေကနေခေါ်တာမဟုတ်ဘဲနဲ့ဥရောပအသင်းကြီးတွေကနေတခြားမှာသွားပြီးတော့ပြောင်းကစားကြတာပါရိုမာနဲ့အီတလီကွင်းလှည့်ကစားသမားဟောင်းဒန်နီယယ်ဒီရော့စီကိုအာဂျင်တီးနားကဘိုကာဂျူနီယာအသင်းကခေါ်လိုက်ပါတယ်ဒီရော့စီကိုတနစ်စာချုပ်ချုပ်လိုက်တာဖြစ်တယ်လို့ဘိုကာဂျူနီယာကသူတို့ရဲ့လူမှုကွန်ရက်ဆာမင်နာကနေကြေညာပါတယ်သက်36နှစ်ရှိဖြစ်တဲ့ဒရော့စီဟာရိုမာမှာ2001ခုနှစ်ကနေပြီးခဲ့တဲ့ဘောလုံးရာသီအကုန်ထိကစားခဲ့ပြီးတော့အီတလီရှုံးထွက်ပလာနဲ့ချိန်ရခဲ့သလိုအီတလီအသင်းနဲ့လည်း2006ကဖလားကိုဘူးဆွဲခဲ့မှုဖြစ်ပါတယ်ခင်ဗျာဘာစလိုနာနဲ့ဘယ်ဂျီယံနောက်တန်းလူသောမတ်ဗမာလန်ကတော့ဂျပန်နိုင်ငံဂျီလီကဗစ်ဆာကိုဘေးအသင်းကိုပြောင်းသွားပြီဖြစ်ပါတယ်ဒီအသင်းကိုပြောင်းလာတဲ့ပတ်သက်ပြီးဗမာလန်ပြောတာကတော့
Now first of all I'm when the offer came I'm just very excited to come to this
ပထမဆုံးအနေနဲ့ပြောချင်တာကတော့အသင်းကကျွန်တော်ကိုကမ်းလှမ်းလိုက်တဲ့အချိန်မှာကျွန်တော်အနေနဲ့ဒီကိုလာကစားဖို့အတွက်အရန်ကိုစိတ်လှရှားမိပါတယ်အသင်းကအရန်ကိုရည်မှန်းချက်ကြီးပါတယ်သူတို့ခေါ်ခဲ့တဲ့ကစားသမားတွေကိုကြည့်လိုက်ပါ Iniesta David Miller Sergio Samba နဲ့
ပိုဒော့စကီတို့ကိုဝယ်လိုက်ပါတယ်ကျွန်တော်သူတို့ကိုကောင်းကောင်းသိပါတယ်ဒါကလည်းဆုံးဖြတ်ချက်ချရတဲ့နေရာမှာအတော်လေးကိုရေးပါခဲ့ပြီးဒီလိုအသင်းမျိုးကိုလာဖို့ကကျွန်တော်တက်တော့ပို့ပြီးတော့လွယ်ကူစေပါတယ
်အာဆနယ်ကစားသမားဟောင်းဗမ်မလန်ဟာဘတ်စလိုနာအတွက်လည်းပွဲ80ကျော်ကစားခဲ့ပြီးတော့ပြီးခဲ့တဲ့ဘောလုံးရာသီအကုန်မှာဘတ်စလိုနာနဲ့စာချုပ်တက်တန်းပြည့်ခဲ့တာဖြစ်ပါတယ်ခင်ဗျာအမေရိကန်ကနာမည်ကြီးကောက်တီကစားသမားတောင်ဘော့စန်တယောက်ကောက်တီပြိုင်ပွဲတွေကနေအနားယူလိုက်ပါပြီ။ပြီးခဲ့တဲ့သတင်းပတ်တွင်ကဗြိတိန်နိုင်ငံမှာကစားခဲ့တဲ့ဒီ Senior British Open ကောက်တီပြိုင်ပွဲအပြီးမှာအနားယူပြီးလို့ကြေညာလိုက်တာပါ။ပြိုင်ပွဲတွေကနေအနားယူဖို့ဆုံးဖြတ်လိုက်တာနဲ့ပတ်သက်ပြီးအသက်69နှစ်ရှိဖြစ်တဲ့ Watson က
Well, it really wasn't that tough at all because I'd already made the decision quite a long time ago that this is going to be my last.
ခုလိုပြိုင်ပွဲတွေကနေအနားယူဖို့ဆုံးဖြတ်ရတာတိတ်တော့မခက်ခဲပါဘူး။ဘာလို့လဲဆိုတော့ဒီပွဲပြီးရင်အနားယူမယ်လို့အချင်းအတော်ကြာကလေးကဆုံးဖြတ်ထားပြီးသားဖြစ်လို့ပါကျွန်တော်ပုံမှန်အတိုင်းပဲတက်နိုင်သလောက်အကောင်းဆုံးကစားခဲ့ပါတယ်ဒါပေမဲ့ကံမကောင်းစွာနဲ့ပဲဒီကနေ့ဘာဒီမရိုက်နိုင်ခဲ့ပဲဘူဂီ၃ချင်းနဲ့ပါ၅ချင်းပဲရိုက်နိုင်ခဲ့ပါတယ်ဒါကြောင့်တိတ်ကောင်းတာတော့မဟုတ်ပါဘူးဒါပေမဲ့လည်းဒီမှာကျွန်တော်ရဲ့ကစားသမားဘဝကိုအဆုံးသတ်ဖို့စီစဉ်ထားပြီးသားပါကျွန်တော်ဘဝမှာတခြားအလုပ်တစ်ခုကိုပြောင်းလုပ်ပြီးမိသားစုနဲ့ကျွန်တော်ဇနီးနဲ့အတူနေမှာဖြစ်တဲ့အတွက်ဝမ်းသာပါတယ်ကျွန်တော်ကိုလာအားပေးတဲ့ပြည်သက်တွေကိုလည်းကျေးဇူးတင်ပါတယ်။နောက်ဆုံးချင်းမှာကျွန်တော်ကိုလာအားပေးကြတာကျွန်တော်အတွက်မမေ့နိုင်ကြပါ
။အခုနေ့ Senior Bridge Open ကောက်တီပြိုင်ပွဲမှာတော့ Germany က Bernard Langer ကဘူဆွဲသွားခဲ့ပြီးတော့ Thomasson ကတော့တမတ်ရိုက်ချက်ထက်6ချက်ကျော်စုစုပေါင်း289ချက်ရိုက်ခဲ့ပါတယ်။ Thomasson က1985ခုနှစ်မှာကြီးစားကောက်တီကစားသမားဘဝကိုစတင်ခဲ့ပြီးတော့ Major Superflower ပေါင်းချစ်ချင်နိုင်ရခဲ့တယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
ကိုရနိုင်ရဲ့သတင်းပတ်စင်အားကစားသတင်းလွှာတွေကိုနားဆင်ခဲ့ကြရတာပါVOA မြန်မာပိုင်းကထုတ်လွှင့်နေတဲ့စီစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးလို့ရတယ် VOA ကိုတေးသချင်းတွေတောင်းလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါရဲ့ရှင်အခုဆက်ပြီးတော့ဒီကနေ့တွေ့သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါရှင
်ဒီနေ့စောင်းမှာပဲမြောက်ကိုရီးယားကတာရိုပစ်မစ်ဆိုင်တုံးနှစ်စင်းကိုစမ်းသပ်ပစ်လွတ်ခဲ့တဲ့ကြောင်းတောင်ကိုရီးယားစစ်တပ်ကပြောလိုက်ပါတယ်မြောက်ကိုရီးယားရှေ့ပိုင်းစစ်ကမ်းမြေဖြစ်တဲ့ဝန်ဆန်ကနေပြစ်လွတ်လိုက်တဲ့မစ်ဆိုင်တုံးတွေဟာအကွာအဝေးကီလိုမီတာ150အမြင့်ကီလိုမီတာ30လောက်ထိရောက်ခဲ့တဲ့အကြောင်းလဲတောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်များယုံကပြောဆိုခဲ့ပါတယ်2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်ကိုဖျောက်ချနိုင်ရေးကြိုးစားနေကြတဲ့ဒီမိုကရက်တစ်ပါတီကိုယ်စားလှယ်နဲ့အင်္ဂါနေ့ညကကျင်းပခဲ့တဲ့စကားဆက်ထိုးပွဲအတွင်းမှာတော့ကျမ်းမာရေးဆက်ရှောက်မှုဆိုင်ရာကိစ္စကိုအဓိကအာရုံစိုက်ခဲ့ကြပါတယ်။ပါတီဘက်မှပိုပြီးတိုးတက်တဲ့ယူဆရှိတဲ့သူတွေလို့သတ်မှတ်ခံထားရတဲ့အထက်လွှတ်တော်မှအလစ်ဆွဲဝါရင်နဲ့ဘာနီဆန်ဒါစတုန်တို့ကိုအယူဆသိပ်မပြေထန်တဲ့တခြားကိုယ်စားလောင်းတွေကထိုးနဲ့တက်ခတ်ခဲ့ကြတာပါ။ငင်းချင်းရေးအတွက်အရေးကြီးတဲ့ဆွေးနွေးပွဲတစ်ခုဒီသတင်းပတ်နောက်မှကတ္တနိုင်ငံမှာချင်းပါရမှာ18နှစ်ကြာအာဖဂန်စစ်ပွဲအဆုံးသတ်နိုင်ရေးအတွက်အမေရိကန်နဲ့သဘောတူညီချက်ရဖို့မျှော်လင့်ထားတဲ့အကြောင်းတာလီဘန်အဖွဲ့ကပြောလိုက်ပါတယ်။အဖွဲ့အကြားဒီနေ့နီးပါးချကြိုးပမ်းခဲ့ကြပြီးနောက်အရေးကြီးတဲ့ကိစ္စတွေအားလုံးနဲ့ပတ်သက်တာတွေပါဝင်တဲ့မူချမ်းတရက်ကိုရေးဆွဲနိုင်လို့နီးပါးအခြေအနေတွေရရှိခဲ့တဲ့အကြောင်းနဲ့တာလီဘန်ကိုယ်စားအဖွဲ့ရဲ့ပြောခွင့်ရသူဆူအေးရှာဟင်းကပြောဆိုခဲ့တာပါ။အမေရိကန်နဲ့တရုတ်နိုင်ငံကဆက်စပ်ညှိနှိုင်းသူတွေရဲ့နောက်ဆုံးအခြေဆွေးနွေးမှုတွေရှန်ဟိုင်းမြို့မှာဒီကနေ့ဆုံးသတ်ခဲ့ပြီးအမေရိကန်မှာစက်တင်ဘာလနဲ့ဆက်လက်ဆွေးနွေးသွားကြဖို့လည်းသဘောတူလိုက်ကြပါတယ်အမေရိကန်သမ္မတအင်ဂျီရောကတော့ဆွေးနွေးမှုတွေဟာအပြုသဘောဆောင်ချောင်းပြောခဲ့တယ်လို့နည်းပညာတွေအတင်းကျပ်လွှဲပြောင်းခိုင်းတဲ့ကိစ္စညာနာဥစ္စာပစ္စည်းမူပိုင်ခွင့်သွင်းကုန်ကင်းလွတ်ခွင့်နဲ့စိုက်ပျိုးရေးထွက်ခွင့်ကိစ္စတွေကိုဆွေးနွေးခဲ့ကြတဲ့အကြောင်းပြောပါတယ်တရုတ်ဆင်ဝါသတင်းဌာနကလည်းဆွေးနွေးမှုတွေဟာပွင့်လင်းပြီးအပြုသဘောဆောင်တဲ့အကြောင်းပြောဆိုခဲ့တာပါ
သတင်းချင်းချုပ်ကိုကိုအောင်လင်းဦးပြောပြပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကကိုအောင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ LZBL Tayet ဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ညပိုင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာပါ။ VOA ကိုအပင်းနားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ပါတယ်။တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ကျွန်မများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.
Welcome.